Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2018ခုနှစ်ဧပြီလ26ရက်ကြာသပတေးနေ့ညပဲ VOA စီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 51ပြင်ပထမနိုင်ဝက်မှာလိုင်းလက်မီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါရှင်။ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းပါဒီညနာဆင်မဲ့သတင်းတွေတင်ပါတော့မနက်ပန်ချင်းပါမဲ့တောင်နှမြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲအတွက်ပြည်သက်ပြင်ဆင်နေကြမှာပဲအစီအစဉ်အသေးစိတ်ကိုတောင်ကိုရီးယားကထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံကိုဆစ်လက်နက်နဲ့ဖိနှိပ်ရမှာအတော်ပြနေတဲ့ပစ္စည်းတွေတင်ပို့မှုတွေပေါ်တားမြစ်ချက်ကိုဥရောပသမဂ္ဂ EU ကနောက်ထပ်တစ်နှစ်တက်တန်းတိုးလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်သင်ရင်ထိုင်နေတူညင်ညာပေးတော့မှာပါ
အခုညပိုင်းသတင်းလွှာတွေထဲမှာတော့ရခိုင်ပြည်ပခန့်တွေမှာအမေရိကန်နဲ့နိုင်ငံတကာကစွပ်စွဲနေကြသလိုစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေရှိမရှိဆိုတာနဲ့ပတ်သက်လို
့ဦးရောက်မောင်တော့အရင်ကွာခဲ့တဲ့အတိတ်ကမှာတော့ဘယ်တော့ဒီစိုးစိုးရွာရွာတော့မတွေ့ဘူးမတွေ့ဘူးမရှိဘူးလို့ပြောလို့မတွေ့ရဘူး
မြန်မာလူခွင့်ရေးကော်မရှင်ဖွဲ့ဝင်တဦးရဲ့ပြောပြချက်နဲ့တူနားဆင်နိုင်ပါတယ်ဒီကနေ့လွိုက်ကော်မြို့မှာမြန်မာငြိမ်းချမ်းရေးကော်မရှင်နဲ့ကရင်နီအမျိုးသားတိုးတက်ရေးပါတီတို့ရဲ့အပြစ်ရက်လက်မှတ်ထိုးရေးလုပ်ငန်းစဉ်ဆွေးနွေးပွဲကအလားအလာကောင်းတယ်လို့ဆိုပါတယ်ကရင်အမျိုးသားလွတ်မြောက်ရေးပါတီနဲ့မြန်မာတပ်မတော်တို့ကတော့ဟက်ကြီးရေကာဒါနာမှာတနားရီလောက်ကြာတဲ့အထိဒီကနေ့တိုက်ပွဲဖြစ်ခဲ့ပါတယ်မြန်မာနိုင်ငံငှက်ဖျားတိုက်ဖျက်ရေးအတွက်အမေရိကန်ဒေါ်လာ32သန်းအမေရိကန်ကထောက်ပံ့ကူညီပါလိမ့်မယ်ဒီလိုသတင်းလွှာတွေနားဆင်ကြရမှာပါရှင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ကပြောပြပါမယ်ရှင
်တောင်နှမြောက်ကိုရီးယားနိုင်ငံတို့ကြားစစ်မဲ့ဇုန်ဒေသမှာနိုင်ငံခေါင်းဆောင်တွေရှာရှာပါပါထိတ်သီးဆွေးနွေးပွဲမနက်ဖြန်ကျင်းပရမှာတောင်ကိုရီးယားသမ္မတမွန်ဂျေအင်းကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ကိုကြိုဆိုနှုတ်ဆက်ဖို့စီစဉ်ထားပါတယ်ထိတ်သီးတွေ့ဆုံမှုအစီအစဉ်အသေးစိတ်ကိုတော့တောင်ကိုရီးယားသမ္မတရဲ့အရာရှိချုပ်ကဒီကနေ့ထုတ်ပြန်ရမှာပန်မွန်ဂျွန်ကြီးရွာကငင်းချင်းရေးခေယံမှာပြည်ဝင်တွေ့ဆုံမှုအတိုင်းပြီးကွန်ပျူတာဖွဲ့ကိုအတူပူးတွဲစစ်ဆေးကြည့်ရှုဖို့လဲပေါ်ဝင်ပါတယ်ခေါင်းဆောင်တွေရောက်ဆွေးနွေးကြရမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ပေါ်အာရုံစိုက်လိမ့်မယ်လို့လဲမျှော်လင့်ရပါတယ်ဆွေးနွေးမှုအပြီးမှာတော့နှစ်နိုင်ငံကရေနဲ့မြေကိုတုံးပြီးနယ်စပ်မှာတစ်ပင်တစ်ပင်စိုက်ထုံမဲ့အခမ်းအနားကိုလဲတက်ရောက်ချက်မှာပါဒီနောက်မှာတော့ခေါင်းဆောင်တွေထပ်မံတွေ့ဆုံစကားပြောပြီးညစာစားဖို့ရှိသလိုနောက်ပိုင်းမှာလဲမြောက်ကိုရီးယားကိုယ်စားလှယ်ဖွဲ့ကိုနှုတ်ဆက်တဲ့အခမ်းအနားကျင်းပဖို့လဲစီစဉ်ထားပါတယ်တောင်နှမြောက်ကိုရီးယားနိုင်ငံကြား38လကြာစစ်ပွဲဖြစ်ခဲ့ပြီးတဲ့နောက်1953ခုနှစ်မှာစစ်ပြင်းကြီးစာချုပ်နဲ့တိုက်ခိုက်မှုတွေကိုအဆုံးသတ်ခဲ့ပေမဲ့နိုင်ငံခြားရံဖက်တွေဖြစ်ရှိနေကြဆဲဖြစ်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းကတော့65နှစ်ကြာမပြည့်မလဲဖြစ်နေခဲ့ရတာတွေကိုကြော်လွှားနိုင်မှုမျှော်လင့်ကြောင်းပြောဆိုထားတာပါ။တောင်ကိုရီးယားနိုင်ငံဘက်ကနေထုတ်လွှင့်နေတဲ့ဝါရပြန်စကားတွေနဲ့ခေတ်ပေါ်စီချင်းထုတ်လွှင့်မှုအစီအစဉ်တွေကိုလည်းဒီသတင်းပတ်အစောပိုင်းမှာပဲရက်ဆိုင်ထားခဲ့တယ်လို့အစီအစဉ်ရလိုက်တဲ့အတွက်ငင်းငယ်တိဆောက်ရမှာအထောက်အကူဖြစ်လာစေဖို့မျှော်လင့်ကြောင်းလည်းတောင်ကိုရီးယားစစ်တပ်ကပြောဆိုထားပါတယ်။
ဝန်တန်းချင်းဝတ်နဲ့မညီတဲ့လောက်ရက်တွေအရက်အလွန်အကျွံတောက်တယ်လို့ဆိုတဲ့ဆွတ်ဆွဲချက်တွေကြောင့်လွှတ်တော်အမတ်တွေစုံစမ်းစစ်ဆေးခံရတဲ့အင်ပီရိုရဲ့သမားတော်ရေတပ်ဒုတိယဗိုလ်ချုပ်ကြီးရော်နီဂျက်ဆန်ဟာအမေရိကန်ပြည်ထောင်စုစစ်မှုထမ်းဟောင်းရေးရာဝန်ကြီးအဖြစ်အဆိုပြုခံထားရကနေနှုတ်ထွက်လိုက်ပါတယ်။အမည်စင်းတွင်တင်ခံထားရသူအဖြစ်ကနှုတ်ထွက်ကြောင်းကြေညာချိန်မှာပဲသူ့အပေါ်ဆွတ်ဆွဲချက်တွေဟာမဟုတ်မှန်ကြောင်းငြင်းဆန်ခဲ့တယ်လို့အမေရိကန်စစ်မှုထမ်းဟောင်းတွေကျန်းမာရေးစောင့်ရှောက်မှုတိုးတက်လာစေဖို့သမ္မတဒေါ်နယ်ထရန့်ရဲ့ကြိုးပမ်းမှုတွေအပေါ်ဆွတ်ဆွဲချက်တွေကလမ်းကြောင်းလွဲเสียဖြစ်လာနေကြောင်းတုံ့ပြန်ခဲ့ပါတယ်။သမ္မတထရန့်ကတော့ Fox News မှာသူ့အချက်ရုပ်မြင်သံကြားအစီအစဉ်ကမေးမြန်းခံအတွင်းသမ္မတဂျက်ဆန်ဟာထူးထူးခြားခြားဆွမ်းဆောင်လိုက်သူအဖြစ်ကာကွယ်ပြောဆိုခဲ့ပါတယ်။အမေရိကန်စစ်မှုထမ်းဟောင်း73သန်းအတွက်ဝန်ထမ်း 38,000 နဲ့ဝန်ဆောင်မှုပေးနေတဲ့စစ်မှုထမ်းဟောင်းရေးရာဝန်ကြီးဌာနကိုဦးဆောင်မဲ့အစိုးပြုချက်မအောင်မမြင်ဖြစ်ခဲ့တဲ့အပေါ်သမ္မတထရန့်ကဒီမိုကရက်အထက်လွှတ်တော်အမတ်ဂျွန်တက်စတာကိုပြစ်တင်ပြောဆိုပါတယ်။အထက်လွှတ်တော်အမတ်တက်စတာကတော့သမားတော်ဂျက်ဆန်ဟာအလုပ်ထဲမှာရက်တောက်လေရှိပြီးလူနာရီရဲ့ဆေးရာဇဝင်နောက်ကျောင်းကိုကြာကြာနာနာမကြည့်ပဲဆေးပြင်းတွေကိုအလွယ်တကူပေးလေရှိကြောင်းသူ့ရုံးနဲ့နှိဆက်သူလက်ရှိစစ်ဖက်ဆိုင်ရာတာဝန်ရှိသူတွေနဲ့စစ်မှုထမ်းဟောင်း20ကလွှတ်တော်အမတ်တွေကိုပြောဆိုထားကြောင်းမနေ့တုန်းကပဲပြောဆိုခဲ့ပါတယ်ရှင်။
ဒီနိုင်ငံရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုကန့်သတ်မဲ့နိုင်ငံတကာသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ဖို့သမ္မတဒေါ်နယ်ထရန့်ဆုံးဖြတ်လိုက်မယ်လို့ယူဆတဲ့အကြောင်းအမေရိကန်ကိုရောက်နေချိန်မှာပဲပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကပြောဆိုလိုက်ပါတယ်။အမေရိကန်အစိုးရအနေနဲ့ဘယ်လိုဆုံးချက် ချက်ဖြတ်ချက်မျိုးချမှတ်မယ်ဆိုတာမသိပေမဲ့တမန်တော်ရဲ့ပြောကြားချက်တွေအပေါ်ရေဝီယာသုံးသက်ချက်အရဤရနဲ့သဘောတူညီချက်ကထွက်လိမ့်မယ်လို့ယုံကြည်ရတဲ့အကြောင်းသုံးချက်ခီးစဉ်ဆုံးသက်တဲ့မနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုထားတာပါ။မနေ့စောပိုင်းမှာတော့ပြင်သစ်သမ္မတကဤရနဲ့သဘောတူညီချက်ကနေမထွက်ဖို့အမေရိကန်လွှတ်တော်အမတ်တွေကိုတိုက်တွန်းသွားပါတယ်။သဘောတူညီချက်အရဤရအနေနဲ့ရှေ့လာမယ့်9နှစ်ကနေ10နှစ်အတွင်းမှာလာမကနောက်မှလည်းနျူကလ িয়ার လက်နဲ့ပိုင်ဆိုင်နိုင်မှာမဟုတ်တဲ့အကြောင်းအမေရိကန်ကွန်ဂရက်လွှတ်တော်မှပြောကြားတဲ့49မိနစ်ကြာမင်းကမှပြင်သစ်သမ္မတကထည့်သွင်းပြောဆိုသွားတာပါ။ဤရနဲ့သဘောတူညီချက်အရအပြန်အလှန်တွေနဲ့ပိတ်ဆို့တံခတ်မှုတွေဖယ်ရှားထားတာတွေကိုဆက်လက်တည်ပြုသင့်မသင့်ကိုတော့သမ္မတ Trump ရှေ့လာမှာနောက်ဆုံးထားဆုံးဖြတ်ရမှာဖြစ်ပါတယ်။သမ္မတ Trump ကတော့သဘောတူညီချက်ဟာအတိတ်ပဲမရှိတဲ့လွတ်ရအဖြစ်ပြောဆိုထားပြီးနှုတ်ထွက်ဖို့လည်းချင်းချောက်ထားတာပါ။သမ္မတ Trump နဲ့အင်ကာနီတို့ကတွေ့ဆုံစကားပြောရမှာတော့အီရန်ရဲ့မစ်ဆိုင်းတုံးစမ်းသပ်မှုတွေစီးရီးယားယေမန်လဗနွန်နဲ့အီရန်နိုင်ငံတွေကစစ်ပွဲတွေမှာပါဝင်ပတ်သက်မှုတွေနဲ့ပတ်သက်လို့အီရန်နဲ့ဆွေးနွေးညီနိုင်မှုအသစ်တွေပြန်လည်စတင်ဖို့လည်းပြင်သစ်သမ္မတကတိုက်တွန်းပြောဆိုထားပါတယ်
။အမေရိကန်သဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးအေဂျင်စီ EPA အကြီးအကဲScott Brut ဟာတာဝန်ယူစဉ်ကာလအတွင်းကျင်းဝက်ပိုင်းဖောက်ဖျက်မှုလွဲမှားတဲ့သုံးဆွဲမှုဆွတ်ဆွဲချက်တွေအတွက်ဒီကနေ့လွှတ်တော်မှာမေးမြန်းခံနေရပါတယ်။ EPA ရဲ့ဗန္ဓာရေးအသုံးစရိတ်နဲ့ပတ်သက်လို့အောက်လွှတ်တော်ဆက်ကော်မတီနှစ်ခုရှေ့မှောက်ထွက်ဆိုရာမှာလေကြောင်းခရီးသွားတာမှာအထက်တန်းကြကြသုံးဆွဲခဲ့တာလုံခြုံရေးစောင့်ရှောက်တင်နဲ့ဝါရှင်တန်မှာအခန့်တခန့်ငှားတာမှာသုံးဆွဲခဲ့တဲ့ကုန်ကျစရိတ်တွေနဲ့ပတ်သက်လို့လွှတ်တော်ကိုယ်စားလှယ်တွေကမေးခွန်းထုတ်ခံနေရတာပါ။အမေရိကန်အစိုးရဌာနတွေရဲ့တာဝန်ခံမှုတွေကိုကြီးကြပ်ရတဲ့ GAO ဌာနကတော့ EPA အကြီးအကဲသုံးဖို့အတန်လုံခန်းတစ်ခန်းကိုဒေါ်လာ 4,300 အတည်ပြုခဲ့တာဟာဥပဒေကိုချိုးဖောက်ရာရောက်ကြောင်းဒီလာဆန်းမှာပဲပြောဆိုထားပါတယ်။ EPA ကတော့အများပြည်သူကြားချင်းချောက်မှုအန္တရာယ်မကြုံရအောင်နဲ့စိတ်ချလက်ချအလုပ်လုပ်နိုင်အောင်လိုအပ်ချက်အရာသုံးစွဲရတဲ့အကြောင်းကာကွယ်ပြောဆိုခဲ့ပါတယ်။ EPA အကြီးအကဲရဲ့လုပ်ရက်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့နဲ့ယာရုကဖယ်ရှားဖို့ဒီမိုကရက်အမတ်တွေရဲ့တောင်းဆိုမှုတွေမှာ Republican ကိုယ်စားလှယ်တချို့လည်းပူးပေါင်းပါဝင်လာကြပါတယ်။အင်ပြူရောပြောခွင့်ရ Sarah Huckabee Sanders ကတော့သမ္မတ Donald Trump အစိုးရအနေနဲ့စိုးရိမ်ပူပန်မှုတွေကိုသုံးသပ်နေပြီး agency အနေနဲ့အပြေပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့ပါတယ်။ EPA အကြီးအကဲဟာသမ္မတ Trump အစိုးပြုခန့်အပ်တဲ့အစိုးရအဖွဲ့ထဲမှာအခြေတင်ပြောစရာအဖြစ်ရာဆုံးပုံကိုယ်တွေတဲ့တဦးအပါဝင်ဖြစ်ခဲ့တယ်လို့အစိုးပြုခန့်ရချိန်မှာကတိပေးထားတဲ့အတိုင်းတဘာဝပဝင်ကျင်ထိမ့်သိမ်းရေးအတွက်အရင်သမရဘရက်ကိုဘာမှလက်ထက်ကစီးပွားရေးလုပ်ငန်းတွေအပေါ်ကန့်သက်ချက်တွေကိုဖယ်ရှားတာတွေလည်းရှိခဲ့ပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 19kHz 15453ညလိုင်းဒိုမီတာ 25kHz 11803ညလိုင်းဒိုမီတာ 32kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ 190kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျ။ American တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။လူခွေရေးချုပ်ဖောက်မှုတွေကျူးလွန်မှုဆက်ဆွဲချက်တွေနဲ့မြန်မာနိုင်ငံကိုစစ်လက်နက်နဲ့အုံဆောင်တင်ပို့မှုတွေပေါ်တားမြစ်ချက်ကိုဥရောပသမဂ္ဂ EU ကနောက်ထပ်တစ်နှစ်တည်တံ့တိုးလိုက်ပါတယ်။လူခွေရေးချုပ်ဖောက်မှုတွေကျူးလွန်တဲ့လူမျိုးရေးတပ်ဖွဲ့တွေကတာဝန်ရှိသူတွေပေါ်တန်းခတ်ရေးယူနိုင်မှုလည်းပြင်ဆင်နေတာပါ။စစ်လက်နက်တွေပြည်တွင်းကဖိနှိပ်မှုတွေမှာအုံပြုနိုင်တဲ့ပစ္စည်းတွေစစ်တပ်ကိုတင်နှံပို့ချမှုတွေဆက်သွယ်ရေးလုပ်ငန်းတွေကိုစောင့်ကြည့်နေတဲ့ကိရိယာတွေကိုတင်ပို့မှုတားမြစ်ဖို့ EU ကဒီနေ့မှပဲဆုံးဖြတ်ခဲ့တာပါ။လူခွေချုပ်ဖောက်မှုတွေထပ်မံကျူးလွန်နေဆိုရင်မြန်မာစစ်တပ်နဲ့နေကြဆောင်တပ်ကအရာရှိတွေကိုတရားတန်ခတ်ပိတ်ဆို့အရေးယူနိုင်မဲ့အခြေခံမူပေါင်းတစ်ခုကိုသဘောတူညီခဲ့ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။အရေးယူခံရမဲ့လူပုဂ္ဂိုလ်တွေအနေနဲ့ပြည်ဝင်ခွင့်ဗီဇာပိတ်ပင်ခံရမှာဖြစ်သလိုပိုင်ဆိုင်မှုတွေထိန်းချုပ်ခံရမှာဖြစ်ကြောင်းလည်းပြောဆိုထားတာပါ။ EU လိုပဲမြန်မာနိုင်ငံပေါ်လက်နက်တင်ပို့မှုတားမြစ်ချက်တွေကိုတော့အမေရိကန်နဲ့ကနေဒါနိုင်ငံတွေကလည်းမကြသေးခင်တုန်းကပဲချမှတ်ထားကြပါတယ်။ပြည်ကနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့တကြောပြန်ပြည်ပကတ်တွေအတွင်းမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့လူခွေချိုးဖောက်မှုတွေကြောင့်ဒုက္ခသည်သိမ်းနေချီအင်းနေချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရကြောင်း EU ပါဝင်နိုင်ငံကတိုင်ဝမ်ကဆွဆွဲထားပါမြန်မာစစ်တပ်နဲ့အစိုးရတာဝန်ရှိသူတွေကတော့နိုင်ငံကကဆွဆွဲနေတယ်လို့လူခွေချိုးဖောက်မှုတွေမရှိကြောင်းငြင်းဆန်ထားတယ်လို့မြန်မာစစ်တပ်ရာရှိတချို့အပါအဝင်ကျူးလွန်သူတွေကိုအပြစ်ပေးအရေးယူမှုတွေရှိကြောင်းလည်းတုံ့ပြန်ထားပါတယ်တပြတ်မှုအာမပြုချင်းမှုတွေပါဝင်မြန်မာနိုင်ငံမှာစစ်တပ်နဲ့လူချွေတပ်ဖွဲ့တွေဟာလူခွေရေးချုပ်ဖောက်မှုတွေကိုကြည်ကြဲပြင်းပြင်းနဲ့စစ်နေတိကျကျူးလွန်နေပြီးအထူးသဖြင့်ရခိုင်ပြည်နယ်မှာစိုးရိမ်စရာအခြေအနေတွေရှိနေစေဖြစ်တဲ့အကြောင်းလဲ EU ရဲ့ဒီနေ့ကြေညာချက်မှာဖော်ပြထားပါတယ်
မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်ဆိုးရတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်တွေကိုအမေရိကန်ဆိုရကအပြင်းအထန်စုံစမ်းစစ်ဆေးနေပါတယ်။အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေမှာရိုဟင်ဂျာအမျိုးသားအမျိုးသမီးတထောင်ကျော်ကိုတွစ်ဆုံမေးမြန်းပြီးပြီလို့အမေရိကန်တာဝန်ရှိသူနှစ်ဦးကပြောတဲ့အကြောင်း Reuters သတင်းမှာဖော်ပြပါတယ်။အဲ့ဒီထဲမှာမြန်မာစစ်တပ်ကကျူးလွန်တဲ့တပ်ဖြတ်မှုမဒိန်ချင်းမှုရိုက်နှက်မှုနဲ့လူသားတို့ကိုဆန့်ကျင်ကျွလွန်တဲ့ပြစ်မှုမြောက်နိုင်ခြင်းရှိတဲ့တခြားရာဇဝတ်မှုတွေနဲ့ပတ်သက်ပြီးဆွဆွဲပြောဆိုထားတာတွေအသေးစိတ်ပါတယ်လို့ဆိုပါတယ်။နိုင်ငံတကာဥပဒေနဲ့ရာဇဝတ်တရားစီရင်ရေးဆိုင်ရာတွေမှာကျွမ်းကျင်သူစုံစမ်းစစ်ဆေးရေးမှုအယောက်20လောက်ကမတ်လနဲ့ဧပြီလတွေမှာတွေ့ဆုံမေးမြန်းခဲ့ကြတာပါ။စုံစမ်းစစ်ဆေးမှုအသေးစိတ်နဲ့ပတ်သက်ပြီးအတည်ပြုပေးဖို့အမေရိကန်နိုင်ငံခြားရေးဌာနကို VOA ကမေးတဲ့အခါအစီအစဉ်အသေးစိတ်တွေဟာမှတ်ကန်တယ်လို့နိုင်ငံခြားရေးဌာနတာဝန်ရှိသူတို့ကပြောပါတယ်။မြန်မာအစိုးရနဲ့လုံခြုံရေးတပ်ဖွဲ့တွေဟာကိုယ့်နယ်နိမိတ်ထဲကလူတွေအလုံးရဲ့လူအခွင့်အရေးကိုလေးစားလိုက်နာရပါမယ်။အဲ့ဒီလိုက်နာဖို့ပြက်ကွက်သူတွေကိုယ့်လုပ်ရအတွက်တာဝန်ခံမှုရှိအောင်လဲလုပ်ရပါမယ်လို့နိုင်ငံခြားရေးဌာနတာဝန်ရှိသူက VOA ကိုပြောပါတယ်ရှင်
။မြန်မာနိုင်ငံပါဝင်ရှိတော်အရှန်နိုင်ငံများတင်အာဆီယံရဲ့စီဝိုင်းနဲ့ကုန်သွယ်ဝင်ကြီးတွေစီဝိုင်းပွဲစင်ကူမှာဒီနေ့ပဲစတင်ကျင်းပနေပါတယ်။အင်ရှင်စင်ကူနိုင်ငံကကုန်သွယ်ဝင်ကြီးလင်ဟောင်ကန်ကတော့အာဆီယံအသင်းပေါ်ယုံကြည်အားထားမှုတွေပုံမအားကောင်းလာစေဖို့အာဆီယံစီဝိုင်းဝင်ကြီး AEC ကိုခိုင်မာအောင်တိစောက်ဖို့လိုအပ်တဲ့အကြောင်းဒီနေ့ခန်းနာဖွံ့ဖွဲမှာပြောဆိုသွားတာပါ။စနေနေ့မှာစတင်ကျင်းပဝင်ရှိနေတဲ့အာဆီယံအသင်းဝင်နိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲအတွင်းမှာတော့ကုန်သွယ်စစ်ပွဲတွေပေါ်ပေါက်လာနိုင်တဲ့အခြေအနေတွေတောင်တရုတ်ပြည်နယ်မှာပိုင်ဆိုင်မှုတွေအငင်းပွားနေတဲ့ကိစ္စတွေအပြင်မြန်မာနိုင်ငံရခိုင်ပြည်နယ်ကအကြက်တဲတွေကိုလည်းဆွေးနွေးကြလိမ့်မယ်လို့မျှော်လင့်နေကြပါတယ်။
အိန္ဒိယနိုင်ငံမြောက်ပိုင်းမှာဒီကနေ့ကြာသပတေးနေ့အကြောင်းကားတစ်စင်လူအဆောက်မရှိတဲ့ယထာလန်ကူမှာယထာနဲ့တိုက်မိတာကြောင့်ကလင်းငယ်73ဦးနဲ့အကြောင်းကားမောင်းသူတို့သေဆုံးခဲ့ရပါတယ်။ကုရှင်နာကမြို့မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုမှာတခြားကလေး၈ဦးလည်းဒဏ်ရာရသွားတယ်လို့ရဲကပြောဆိုထားပြီးကလေးတွေကြောင်းအသွာလမ်းမှာယထာနဲ့တိုက်ခဲ့တဲ့ဖြစ်စဉ်ကိုရဲတို့ကစုံစမ်းစစ်ဆေးနေပါတယ်ရှင
်။ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကီထိုက်တို့ပြောပြသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်ရှင်။ရခိုင်ပြည်ပခအတွင်မြန်မာစစ်တပ်ကမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်မှုတွေနဲ့လူခွင့်ရေးချိုးဖောက်ခဲ့တယ်လို့နိုင်ငံတကာကစွပ်စွဲနေတာတွေဟာထင်ကြေးသာဖြစ်ပြီးယုံကြည်ဖို့ခက်ခဲကြောင်းမြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကတုံ့ပြန်ပါတယ်။ရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ကလူခွင့်ရေးချိုးဖောက်ခဲ့တယ်ဆိုတဲ့အထောက်အထားတွေကိုအမေရိကန်အစိုးရကစုံစမ်းစစ်ဆေးနေတယ်လို့သတင်းထွက်လာချိန်မှာကော်မရှင်ဘက်ကအခုလိုတုံ့ပြန်တာပါ။ရခိုင်အရေးလေ့လာသူတချို့ကတော့နိုင်ငံတိုက်ခါမကြစေဖို့နဲ့ဆွတ်ဆွဲနေတာတွေကိုအကောင်ဆုံးတုံ့ပြန်ဖို့ကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးမှုတွေကိုလက်ခံသင့်တဲ့အကြောင်းတိုက်တွန်းတာတွေရှိနေပါတယ်။ VOA မြန်မာပိုင်းကမေခစုစည်းတင်ပြထားပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်တုန်းကအာဆာအကြမ်းဖက်ဖွဲ့တွေရဲ့တိုက်ခိုက်မှုတွေနောက်ပိုင်းမြမစစ်တပ်ရဲ့နယ်မြေရှင်းလင်းမှုစစ်ဆင်ရေးတွေအတွင်ရိုဟင်ဂျာတွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုပြီးလူအခွင့်အရေးအဖွဲ့တွေရဲ့အစီရင်ခံစာတွေနဲ့အတူမြမအစိုးရနဲ့မြမစစ်တပ်ကိုကုလသမဂ္ဂနဲ့နိုင်ငံတကာဘက်ကဝေဖန်ချက်တွေထွက်နေပါတယ်မြန်မာနိုင်ငံဘက်ကနေထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရှိတဲ့ကော့ပဇားကိုအမေရိကန်နိုင်ငံသားရေးဌာနဥဆောင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဟာမက်လာနဲ့အေပီလာကတွားရောက်စစ်ဆေးခဲ့တာတွေလုပ်ခဲ့ပါတယ်မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်အဖွဲ့ဝင်ဦးယူလွင်အောင်ကတော့သူတို့ကိုယ်တိုင်စုံစမ်းထားသမျှနိုင်ငံတကာကစွပ်စွဲနေသလောက်ရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်ဘက်ကကျူးလွန်မှုတွေမရှိခဲ့ဘူးလို့ပြောပါတယ
်နိုင်ငံတို့ဘက်ကတော့ဟိုပူးပြီးတော့မော်တော့အဲကွာခဲ့တဲ့အနေအထားမှာတော့တော်ဒီစိုးစိုးရွာရွာတော့မတွေ့ဘူးမတွေ့ဘူးရှိဘူးလို့ပြောလို့မတွေ့ခဲ့ဘူးအဲ့တော့ရှိရမရှိဘူးဆိုတော့ကာကနနာစိုးစိုးရရှိရင်တော့အဲ့တော့အသေးချာလေးပွင့်ချင်းစုံစမ်းစစ်ဆေးပြီးတော့တော့ပကံမှုရှိမရှိစုံစမ်းပြီးလို့ရပါတယ်နိုင်ငံကပြောတယ်ဆိုတာကြီးကသူတို့ကဟောသဘောယိုးနဲ့ပြောတာဟုတ်ရဲ့လားလို့ပြန်လည်စဉ်းစားစရာကြီးဖြစ်တာပေါ့နော
်လူအခွင့်အရေးချိုးဖောက်မှုတွေရှိလာရင်လေတိကျတဲ့တက်သေးနဲ့တကွာတင်ပြပေးဖို့နဲ့အရေးယူမှုတွေကိုတုံ့ဆိုင်နေမှာမဟုတ်ပဲကြောသားရင်သားမခွဲအပြစ်ပေးဖို့နောက်တော့မှမဟုတ်ဘူးလို့လည်းသူကဆိုလိုက်ပါတယ်နိုင်ငံတကာဘက်ကရခိုင်မြို့ဒိုင်းနဲ့စတဲ့တိုင်းရင်းသားတွေတိုက်စုံမှုကိုလည်းလစ်လျူရှုမထားပဲဒီလူတွေအတွက်ကိုပါထဲသွင်းစဉ်းစားသွားပေးဖို့တောင်းဆိုလိုက်ပါတယ
်ကျွန်တော်အင်အားကြီးတဲ့နိုင်ငံကအင်အားရှိတဲ့နိုင်ငံကိုပြောနေရပြောနေကြတာပေါ့လေဒီလိုဆိုင်လို့ပေါ်ပြီးတော့ဟိုလူမျိုးတွေတတ်ကြနေကြတာကိုယ့်လူတွေတတ်ခံနေရတာအဲ့ဒါကြတော့သူတို့မပြောဘူးလားမသိဘူးနော်မျိုးရွာလေးတွေတိုင်းရင်းသားရွာလေးတွေကိုဒီပင်ဂါလီအုပ်လိုက်ကြီးက၄၅၈၀၀တထောင်ကြီးအုပ်လိုက်ကြီးကဒါရင်ဝင်ဖို့
နိုင်ငံတကာလူ့အခွင့်အရေးအစီရင်ခံစာရီရဲ့ရခိုင်မြောက်ပိုင်းအခြေအနေဖော်ပြချက်တွေမှာရိုးရင်းကြရတဲ့အပြင်ဒေသခံရခိုင်တွေနဲ့အခြားလူနည်းစုလူမျိုးတွေအပေါ်မှာလည်းထိခိုက်တက်ရောက်မှုတွေရှိတယ်လို့တော့ဖော်ပြထားပါတယ်။ဒါပေမဲ့လည်းမြန်မာအာဏာပိုင်တွေဘက်ကတော့ဒီအစီရင်ခံစာရီထဲမှာဒီလိုလူနည်းစုတွေအရေးထက်မွတ်စလင်တွေဖြစ်ပျက်ခဲ့တာကိုပဲပိုပြီးဦးစားပေးလွန်တယ်လို့မြင်ကြတာတွေရှိပါတယ်။ရခိုင်အရေးလေးလာတုံးသက်သူဒေါက်တာခင်စောဝင်းကတော့နိုင်ငံတိုက်ခါမကြစေဖို့နဲ့ဆွဆွဲမှုတွေကိုအကောင်းဆုံးတုံ့ပြန်နိုင်ဖို့ကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးမှုတွေကိုအမြန်ဆုံးခံယူဖို့တိုက်တွန်းသွားခဲ့ပါတယ်
။ Defense Firing Mission နဲ့ဘာလို့လဲဆိုတော့ဆစ်ချင်တယ်ဆိုတော့ပဲဒီမှာသူကခွင့်မပြုဘူး။ဆက်တော့ကျွန်တော်ရောက်လာကြီးကတော့တော်တော်တော်တော်နဲ့ကိုတောင်ပြဖြစ်စရာကြီးကျန်နေတယ်။ဘာဖြစ်နေလဲကတကယ်လို့သူမြေဒီစာရီကိုချုပ်ရမို့အမှားလေးသူနေတဲ့ဟိုကဟိုကကြာကောင်းပြမရှိဆုံးရှင်သောပဇီလေးဘယ်လိုဖြစ်ပါလဲနိုင်ငံတကာအစိုးရမီဒီယာအစိုးရတို့ဒီမှာဆွေးနွေးတဲ့အချိန်မှာအများကြီးကိုတန်ပြန်ဟိုဖြစ်ချင်တယ်ရှိလာတယ်ပေါ့ဒီနိုင်ငံတကာအဖွဲ့အစည်းသူတို့ခွင့်ပတ်တဲ့ပူးပေါင်းမှာဆွေးနွေးချက်တွေပေးရမယ်လေ
ရခိုင်မြောက်ပိုင်းဒေသလူခွင့်ရေးချုပ်ပေါက်မှုတွေစစ်ဆေးဖို့ကုလသမဂ္ဂကအချက်အလက်စုဆောင်းရေးအဖွဲ့ဖွဲ့စည်းထားတာရှိပေမဲ့မြန်မာဘက်ကတော့ဒီအဖွဲ့ကိုလက်မခံပါဘူး။ဒါပေမဲ့မကြခင်ရပိုင်းအတွင်းမှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့တစ်ဖွဲ့လာရောက်ဖို့တော့ရှိနေပါတယ်။ဒီအဖွဲ့အနေနဲ့ရခိုင်ပြည်နယ်ကိုတွားရောက်ဖွဲ့ရှိသလိုမြန်မာခေါင်းဆောင်တွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ရခိုင်မြောက်ပိုင်းပြည်ပခါအတွင်းမြန်မာစစ်တပ်ဘက်ကဆူဆူရွာရွာလူခွင့်ရေချုပ်ဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာခေါင်းဆောင်အချို့ကို ICC နိုင်ငံတကာခုံရုံးတင်ဖို့ကိုလည်းဥရောပနိုင်ငံအချို့ကကြိုးပမ်းမှုတွေရှိနေပါတယ်ရှင်
။မေခစုံစမ်းတင်ပြခဲ့တာပါရှင်။အခုအပြစ်ရက်ဆွေးနွေးရေးလုပ်ငန်းစဉ်ဘက်ကိုအလှည့်ပေးပါရစေ။ NCA အပြစ်ရက်လက်မှတ်မထိုးရသေးတဲ့ KN ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP နဲ့မြန်မာငြိမ်းချမ်းရေးကော်မရှင် PC ဒီကနေ့ကြားပြင်းနဲ့လိုက်ကော်ပြုတ်မှာတွေ့ဆုံဆွေးနွေးပွဲဟာအလားအလာကောင်းတဲ့အကြောင်း KNPP ဘက်ကပြောပါတယ်။ဒီနေ့အစည်းအဝေးမှာပြစ်ခတ်တိုက်ခိုက်မှုစောင့်ကြည့်ရေးကိစ္စရပ်တွေဆွေးနွေးခဲ့သလိုမနက်ဖြန်မှာတော့တပ်ပိုင်းဆိုင်ရာအပါအဝင်တခြားကိစ္စရပ်တွေကိုဆက်လက်ဆွေးနွေးသွားကြဖို့ရှိပါတယ်။ထိုင်းအခြေစိုက် VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကစုံစမ်းတင်ပြထားပါတယ်ရှင်။
NCA ပြည်ရဲ့လက်မှတ်ရေးဆွနိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ကရင်နီမျိုးရာတိုးတက်ရေးပါတီ KMPP ကိုယ်စားလှယ်ဖွဲ့နဲ့ငင်းချမ်းရေးကော်မရှင် PC ကိုယ်စားလှယ်ဖွဲ့တို့ဟာဒီကနေ့ကြားပြင်းတဲ့လွိုင်ကော်မြို့ပြည်နယ်ခမ်းမမှာတွေ့ဆုံညှိနှိုင်းဆွေးနွေးခဲ့ကြတာပါပထမနေ့ဒီကနေ့ဆွေးနွေးမှုအခြေအနေကိုတော့ KMPP ငင်းချမ်းရေးတွေ့ဆုံဆွေးနွေးရေးကော်မတီ PNC ရဲ့ပြောရေးစုခွေးရှိသူနဲ့နဲ့ဘလို့ကအခုလိုပြောပါတယ
် KMPP နဲ့ဆွေးရကြမှာအရင်ကထုတ်ဆုံထားခဲ့တဲ့တဲ့တဘောဒီချက်တွေထဲမှာပါတဲ့စောင့်ကြည့်ရေးကိစ္စတွေကိုကျွန်တော်တို့အတိအကဆွေးနွေးဖြစ်ပါတယ်အဲစောင့်ကြည့်ရေးမှာဆိုလို့ရှိရင်ဒီနေ့အစင်းစောင့်ကြည့်ရေးဒေတာစောင့်ကြည့်ရေးပေါ့နော်ကျွန်တော်တို့ဆွေးနွေးဖြစ်ပါတယ်ကျွန်တော်နေတော့ကျဉ်းအားရမှုရှိပါတယ်အပြန်လန်ပုံပွင့်လင်းလင်းဆွေးနွေးဖြစ်ခဲ့ကြတာပေါ့နော်ဆွေးနွေးမှုကိုအောင်မြင်လို့ကျွန်တော်မျှော်လင့်ပြီးတော့ထက်ကြမှာယုံကြည်မှုတွေပို့ပြီးတော့ဆောင်နိုင်တယ်လို့အဲ့လိုမျှော်လင့်ပါတယ်
ဒီကနေ့တွေ့ဆုံမှုမှာအားရမှုတွေရှိပြီးဆွေးနွေးရေးအောင်မြင်မယ်လို့ယုံကြည်ကြောင်း KMPP ဘက်ကပြောပါတယ်။မနက်ဖြန်ရက်မှာတော့သပ်ပိုင်းဆိုင်ရာကိစ္စရပ်ပြင်တခြားကိစ္စရပ်တွေဆက်လက်ဆွေးနွေးသွားမယ်လို့နဲ့နဲ့ဘလူးကခုလိုဆက်ပြောပါတယ်
။မနက်ဖြန်ကျတော့အဓိကတော့ဒီသပ်ပိုင်းဆိုင်ရာကိစ္စတွေကျွန်တော်တို့ဆက်ဆွေးနွေးမှုရှိမယ်ပြီးတော့လူသားချင်းစာနာထောက်ထားမှုအကူအညီကိစ္စဒေတာဖွင့်ပြီးကိစ္စတွေပြီးတော့ NGO နဲ့ INGO တွေရဲ့ပြည်နယ်အတွင်းလုပ်ငန်းဆောင်ရွက်မှုနဲ့ပတ်သက်တဲ့စင်ကုန်မှုကိစ္စတွေကိုကျွန်တော်တို့ဆက်ဆွေးနွေးမှုရှိပါတယ်
။ဒီကနေ့တွေ့ဆုံမှုမှာငင်းချမ်းရေးကော်မရှင် PC ကိုယ်စားလှယ်ဘက်ကဒေါက်တာတင်မျိုးဝင်းဦးဆောင်ပြီးဒေါက်တာကျော်သိန့်စွေဦးသိန်းစောဦးခင်စောဦးတို့ပါဝင်သလိုကရင်နီမျိုးရသောသက်ရေးပါတီ KMPP ဘက်ကဗိုလ်ချုပ်ပြည်သူခေါင်းဆောင်ပြီးတော့သူတွေသူရင်မှုရွှေမျိုးတန်းခုတန်နေရတို့ပါဝင်ပါတယ်။ဒါပြင်ကရပြည်နယ်အစိုးရဖွဲ့ပြင်နေမြေခံတမတော်ဘက်ကအကြီးအကဲတွေလည်းဆက်ရောက်ခဲ့ပါတယ်။နေမြေခံတမတော်အနေနဲ့က KMPP ကို NCA ပြည်ကြလက်မှတ်ရေးသွို့စိုက်သွင်းခဲ့တယ်လို့ KMPP ပြောရေးဆိုခွင့်ရှိသူနဲ့နဲ့ဘလူးကပြောပါတယ်။ဒီလိုနှစ်ဖက်သွေးဆုံမှုကနေရရှိလာတဲ့သဘောတူညီချက်တွေကိုအကောင့်ဆက်ဖော်မှုကနေယုံကြည်မှုခြေလှမ်းစတင်နိုင်မယ်လို့ KMPP ပြောရေးဆိုခွင့်ရှိသူနဲ့နဲ့ဘလူးကပြောပါတယ်
။ခု ဒီအကောင့်တွေဖုံးမှုကနေယုံကြည်မှုတွေပိုကောင်းလာတဲ့အနေအထားမျိုးပါဆိုလို့ရှိရင်ပြန်ပြည်အနေနဲ့80%တောင်းနိုင်မယ်လို့မျှော်လင့်ပါတယ်။
ကရင်မျိုးရာသုတ်တိုင်းပါတီ KMPP ဟာယူအန်အစီကိုညီညွတ်ရာတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်ဖြစ်ပြီးပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းမွန်ပြည်ပြည်ပါတီနဲ့လာဟုတီမိုကရက်တစ်စည်းရုံးတို့အစိုးရနဲ့ ပြီးကြတဲ့2019ခုနှစ်မှာKMPPသာသာတအုပ်နဲ့အရသာတအုပ်ကိုမြန်မာတပ်မတော်ကနေတပ်ပြခဲ့မှုနဲ့ဆက်လင်းပြီးKMPPနဲ့တပ်မတော်တို့ကြားဆက်ဆံရေးသိမ်းမှတ်လာခဲ့တယ်လို့NCA ပြည်ရလက်မှတ်ရေးသွေးရေးမှာအာသာတခုလို့ဖြစ်လာခဲ့တာပါ။ဒါပေမဲ့KMPP ဖွဲ့ဟာလည်းမလ9ရက်နေ့မှာအစိုးရနဲ့ပရမတ်ဆုံးကျင်အလို့သဘောတွေ့ဆုံခဲ့ပြီးအခုလို့ NCA လက်မှတ်ရေးသွေးနိုင်ရည်ညှိနှိုင်းဆွေး ်ကော်မရှင် PC ကုစလက်ဖွဲ့တို့ NCA လက်မှတ်ရေးသူနိုင်ရေးညှိနှိုင်းဆွေးနွေးပွဲမှာမုံမြင့်ပါတီကလွှဲပြီးတော့ NCA လက်မှတ်ထိုးတိုင်းရင်းသားလက်နက်ကန်ဖွဲ့အစည်း၉ဖွဲ့ကနေလှိမ့်လာသူဖြစ်တက်ရောက်ခဲ့ပါတယ်။နှစ်ဖက်သွေးဆုံမှုကနေရရှိလာမဲ့ရလပ်ပေါ်မူတည်ပြီးတော့NCA လက်မှတ်ရေးသူဖို့အတွက်ဆုံးဖြတ်သွားမယ်လို့လည်း KMPP တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
နိုင်ကုန်းအိမ်စုံစမ်းတင်ပြခဲ့တာပါရှင်။အခုကရင်ပြည်နယ်အတွင်းကစည်ရေးပြိပခအခြေအနေကိုလည်းပြောပြပါရစေ။ဒီနေ့အင်ဂျီလာ26ရက်နေ့လယ်တုန်းကဟတ်ကြီးရေကတာနာမှာကရင်ဤအမျိုးသားလူမျိုးကရင်အမျိုးသားလူမျိုးရေးတပ် KNL နဲ့မြမတပ်မတော်တို့တနအီလောက်ကြာတဲ့အထိတိုက်ပွဲဖြစ်ခဲ့ပါတယ်မြမတပ်မတော်ဘက်က KNL ရဲ့တပ်မဟာတွေထိန်းချုပ်ရာဒေသတွေကိုတိုးချဲ့ချင်းကပ်လာနေပုံရတဲ့အကြောင်း KNL အကြံပေးတူကပြောပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ကရင်မျိုးသားစီယုံ KNU ရဲ့လက်အခံတပ်ဖြစ်တဲ့ကရင်မျိုးသားလူမျိုးရေးတပ်မတော်တမခုနှစ်ထိန်းချုပ်နယ်မြေမှာမြမတက်မတော်နဲ့ KNL ကြားတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်း KNL ရဲ့အကြံပေးဖြစ်တဲ့မမ်မမ်မန်းကပြောပြပါဗျ။ဒီ
မနက်တော့ဒီတမပေါ့နော်
။ဟုတ်ကဲ့
ဒီနေ့နေ့လည်း7နှစ်ကျော်လောက်မှဖြစ်တယ်ပေါ့။တနင်္လာကျော်ကျော်လောက်တော့ကြာတယ်လို့သိရတယ်ပေါ့နော်။တမခုနှစ်နဲ့ပေါ့ဗျ။ကျွန်တော်တို့မြင်တာကအဓိကအဲ့ဒီဘက်မှာသူတို့ရဲ့ဒီမင်းမျိုးစုံမွေးနေဒီဟာကြီးကြီးကရာစီမံကျဲပေါ်မှာဆက်ဆနိုင်တယ်လို့ပဲကျွန်တော်ညင်ပေါ့ဘယ်လိုပြောမလဲအဲ့ဒီလေစုံမွေးနေနေအဲ့ဒီနေရာတွေပေါ့သူတို့ထိုးဖောက်လာတာပေါ့နော်သူတို့ထိုးဖောက်ဝင်ရောက်လာတာပေါ့
မကြသေးခင်တုန်းကတော့ကရင်ပြည်နယ်ဖားပေါ်မြို့နယ်အတွင်းက KNU တပ်မ9နယ်မြေမှာ KNU တပ်တွေနဲ့မြမတပ်မတော်တို့ဟာလမ်းတိုးချဲ့ဖောက်လုပ်တဲ့ကိစ္စနဲ့ပတ်သက်လို့မက်လာကလေးကတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်မှာတော့ရွာသား2300ကျော်ဟာနေရက်ကိုစွန့်ခွာပြီးစစ်ဘေးရှောင်ခဲ့ရပါတယ်အခုဆိုရင်ကရင်မျိုးသားလွတ်မြောက်ရေးတပ်မတော်ရဲ့တပ်မဟာတွေကိုမြမတပ်မတော်ဘက်ကတိုးချဲ့ချင်းကပ်မှုတွေရှိလာတယ်လို့လည်းသူကဆက်ပြောပြပါတယ
်ကျွန်တော်ထိတွေ့မှုကတော့တပ်မ9နဲ့လက်ထိတွေ့မှုရှိပြီးခုနှစ်နဲ့လက်ရှိပြီးနောက်တခြားနှစ်ဘက်ကိုလည်းသူတို့ချင်းကပ်လာတယ်6ဘက်ကိုလည်းသူတို့တိုးချက်ချင်းကပ်လာတာကိုလည်းကျွန်တော်သိရတယ်ဟုတ်ကဲ့ဒီထိတွေ့မှုတွေဟိုအပလူရှင်ရှာမလိုက်မလိုက်လို့ဆိုတော့တို့နီးလန်းကတော့ကျွန်တော်တို့ရှာမှာပေါ့လေ
KNU အနေနဲ့2012ခုနှစ်ကမြမတက်မတော်နဲ့အပြစ်ခတ်ရစရေးလုပ်ခဲ့ပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုတော့တခြားတိုင်းရင်းသားလက်နက်ကိုင်ခုနှစ်ဖွဲ့နဲ့အတူ2015ခုနှစ်အောက်တိုဘာလ15ရက်နေ့မှာလက်မှတ်ရေးထိုးခဲ့တာပါဒါပေမဲ့တက်တီနေရာကိစ္စတွေနေမြေမတိုးချဲ့ဖို့ကိစ္စတွေကိုတော့ဆွေးနွေးညှိနှိုင်းမှုတွေလုပ်နေရဆဲဖြစ်ပါတယ်ဒီကာလမှာပဲနယ်မြေစိုးမိုးရေးကိစ္စနဲ့ပတ်သက်ပြီးလမ်းဖောက်လုပ်မှုတွေရှိရဲဆိုပြီး KNU လက်အောက်ခံကရင်မျိုးသားလွတ်မြောက်ရေးတပ်တချို့နဲ့တိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်ရှင
်သောရရှင်များရှင်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာပြီးခဲ့တဲ့နှစ်တည်းကျဆင်းခဲ့ကြောင်းနိုင်ငံတကာသတင်းလွတ်လပ်ခွင့်စောင့်ကြည့်အခဲခတ်နေတဲ့အဖွဲ့တွေရဲ့နှစ်ပတ်လည်အစဉ်ခံစာတွေမှာဖော်ပြလိုက်ကြပါတယ်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တွေကျဆင်းလာရတာဘာကြောင့်များပါလဲတိုးတက်လာအောင်ဘာတွေလုပ်ဖို့လိုအပ်နေသလဲစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-5995 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်
စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကပြုစုပါရရှင
်ဗီယိုအမေရိကန်တန်ရဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်လာမယ့်စနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်မြန်မာနိုင်ငံမှာငှက်ဖျားယောဂါလျော့ပါသွားစေရေးအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီနဲ့အမေရိကန်သမ္မတရဲ့ငှက်ဖျားယောဂါတိုက်ဖျက်ရေးအစီအစဉ်တို့ပူးပေါင်းပြီး Defeat Malaria စီမံကိန်းကိုဆက်လက်အကောင့်ထဲပေါ်နိုင်ဖို့ဒေါ်လာ32တန်ပံ့ပိုးမယ်လို့ဧပြီလ25ရက်ကမ္ဘာငှက်ဖျားယောဂါတိုက်ဖျက်ရေးအထိမ်းအမှတ်နေ့မှာရန်ကုန်မြို့အမေရိကန်တန်ယုံကသတင်းထုတ်ပြန်ပါတယ်မြန်မာငှက်ဖျားယောဂါတိုက်ဖျက်ရေးပညာရှင်တွေကတော့ငှက်ဖျားယောဂါပညာပေးလုပ်ငန်းတွေကြဲကြဲပြန့်ပြန့်လုပ်ဖို့နဲ့လူရုခြေပြုအဖွဲ့အစည်းတွေနဲ့ဆက်လက်ပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းသွားကြပါတယ်။ဒီအကြောင်းပြေဆုံးကို VOE မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကတင်ပြပေးထားပါတယ်ရှင်
။မြန်မာနိုင်ငံအတွင်းစည်ရင်ပါခြင်းနဲ့ငှက်ဖျားရောဂါကူးစက်ပြန့်ပွားခြင်းကိုထိန်းချုပ်နိုင်ဖို့ကျန်းမာရေးစောင့်ရှောက်မှုစနစ်တွေပိုပြီးအားကောင်းလာအောင်ဆောင်ရွက်ဖို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီနဲ့အမေရိကန်သမ္မတရဲ့ငါးနှစ်စီမံကိန်း Defeat Malaria ငှက်ဖျားရောဂါတိုက်ဖျက်ရေးအထောက်ပံ့ပေးနေတာသုံးနှစ်ရှိသွားပြီဖြစ်ပါတယ်။ငှက်ဖျားယောဂါဘိုးတည်ဆောင်ထားသူတွေရွှေ့ပြောင်းမှုများလာတာကလည်းယောဂါပြန်ပွားမှုဖြစ်ရတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့ငှက်ဖျားယောဂါနဲ့ပတ်သက်ပြီးနှစ်40နီးပါးပညာရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ကျန်းမာရေးပညာအငိမ့်စားညွှန်ကြားရေးမှူးဒေါက်တာခင်မောင်လွင်ကပြောပါတယ
်။လောလောဆယ်မှာအလုပ်ချမ်းသမားတွေရွှေ့ပြောင်းမှုကညွန်များပြပါတယ်။ဒါနဲ့မကဘဲနဲ့မြန်မာနိုင်ငံတွေကိုဖြတ်တန်းပြီးတော့ရွှေ့ပြောင်းသွားတဲ့လူတွေလည်းရှိသေးတယ်။ဆိုတော့ဒီလိုလူတွေကပြီးပြီးတော့ဒါပယ်လာတဲ့ငှက်ဖျားပိုးဖြစ်ပေါ်တဲ့ငှက်ဖျားယောဂါဒါရီကတော့လည်းပြန်လာပါတယ်အဲ့တော့မြန်မာဒေသလိုက်ပြောမယ်ဆိုလို့ရှိရင်တော့နှစ်နှစ်မှာလူဝင်ထွက်များလာတယ်ဖြစ်တယ်မြန်မာပြည်မှာဆိုလို့ရှိရင်တော့ပြင်းတော့ဆိုလို့ရှိရင်တော့တစ်လုပ်ငန်းတွေလုပ်တဲ့နေရာတွေမှာဖြစ်တယ်အခုနောက်ပိုင်းဆိုရင်တော့ရွှေတော်ပေါ်လီရွှေလုပ်တဲ့လုပ်ငန်းတွေနေရာမှာဖြစ်တယ်ဆိုတော့ဒီနေရာမှာချင်းဝန်ကာကွယ်မှုမလိုရလို့လူကြီးရဲ့ရွှေပြောင်းမှုကိုလည်းထိန်းချုပ်လို့မရ
တကဘာလုံးဆိုင်ရာငှက်ဖျားယောဂါတက်ဖြတ်ရင်မှာတည်တည်တသာတူတက်မှုတွေရှိပေမဲ့ဒီထက်မကလုပ်ဖို့လုံနေသေးရလို့ကမ္ဘာ့ကျန်းမာရေးဖွဲ့ကဆိုထားပါဗျ။တိုးတက်မှုတွေရှိပေမဲ့လည်းမြန်မာထိုင်းနဲ့ကမ္ဘောဒီးယားမှာဆေးမတူတော့ရဲ့ငှက်ဖျားယောဂါကိုတွစ်ရှိထားပြီးဒီဘိုဟာအာရှနိုင်ငံတွေရဲ့တဆင့်ကမ္ဘာတဝန်းကိုပြန့်နှံ့ခဲ့ရင်ထိခိုက်ဆုံးရှုံးမှုတွေဖြစ်လာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသုံးသပ်ကြပါဗျ။ငှက်ဖျားယောဂါတက်ဖြတ်ရေးအစီအစဉ်တွေအတွက်ထောက်ပံ့ပေးနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ရမုံငွေကိုလျှော့ပြီးသုံးစွဲတာတွေရှိနေတဲ့အတွက်ငှက်ဖျားတက်ဖြတ်ရေးမှာအထိုက်လျောက်နှင့်နာနိုင်တယ်လို့စေဘတ်ဆိုင်ရာပညာရှင်တွေကသုံးသပ်ပါဗျ။မြန်မာနိုင်ငံမှာငှက်ဖျားယောဂါအတွက်အထောက်ပံ့တွေကိုသုံးစွဲနေတဲ့နေရာမှာရဲရွာအခြေပြုအဖွဲ့အစည်းတွေနဲ့ဆေးရုံတွေကိုမျက်မျက်တတ်တတ်ဖြစ်အောင်ဆောင်ရွက်သင့်တယ်လို့အငိမ့်စားဆေးရုံအုပ်ကြီးတဦးကထောက်ပြပါဗါတယ
်တကယ်လို့မလေးရောဆီညော့သွားတယ်ဆိုရှင်တော့ကျွန်တော်ဆင်နာဘယ်ကိုဦးစားပေးရမလဲမလေးရောကိစ္စရောဆေးရုံရောက်ပါလေ anyhow ဟိုယောဂါဟိုတစ်ခုနဲ့တစ်ခုမဟုတ်တစ်ခုရောက်လာမှာပါလေဟိုမလေးရောအေရီယာရောက်လာဆိုမလေးရောကိစ္စကပါလာမှာပဲအဲ့ဒီကိစ္စအတွက်ကခြေရောက်ပြနေမှာစိုးနေမှာ test kit တွေ complicated malaria အတွက်ခြေဝအလုံးလောက်ပြောလို့ရတယ်။အဲ့တော့ခုအချိန် malaria case တွေပတ်စံနေလာတယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တာစိုးရောက်တဲ့ case ဆိုတော့ခြေရောက်ထူတာပြောလို့အပ်တယ်ဗျ။အဲ့ဒီတော့ကစေးလို့မှာ
Defeat Malaria အစီအစဉ်ကမြန်မာအမျိုးသားငှက်ဖျားထိန်းချုပ်ရေးရဲရွာအခြေပြုဖွဲ့စည်းရုံနဲ့ပူးတွဲလှုပ်ဆောင်နေရဖြစ်ပြီး2017ကနေ2016အထိဆောင်ရွက်ခဲ့တဲ့အမေရိကန်အစိုးရရဲ့ငှက်ဖျားတားဆီးရေး CAB Malaria ရဲ့နောက်ဆက်တွဲအစီအစဉ်လည်းဖြစ်ပါတယ်။ဒေါ်လာ23သန်းရမုံငွေပံ့ပိုးမဲ့ Defeat Malaria အစီအစဉ်ကိုအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီက2016ဩဂုတ်လ25ရက်မှာကြေညာခဲ့ရဖြစ်ပြီး9နှစ်တာကာလအတွင်းကရင်ပြည်နယ်၊ရခိုင်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသမြို့နယ်33မြို့နယ်မှာရှိတဲ့လူဦးရေ3000ကိုအထောက်အကူပြုနိုင်ဖို့ရည်ရွယ်ထားရလို့ဆိုပါရခင်ဗျာ
။ကိုစောထက်စုံစမ်းတင်ပြသွားတာပါရှင်။ VOE ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရတဲ့ဆိုရင် VOE American တပ်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်895ကိုဆက်သွင်းနိုင်မယ်တဲ့။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2018ခုနှစ်ဧပြီလ26ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25ကီလိုဟတ်15453ညလိုင်းဒိုမီတာ32ကီလိုဟတ်11803ညလိုင်းဒိုမီတာ51ကီလိုဟတ်9335တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့အရင်ဆုံးကျမရေကန္တတခါဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်နဲ့အတူတိုင်းရင်သတင်းလွှာအစီအစဉ်မှာတော့
ကျွန်တော်တို့ကတော့ဒီ GMCS ပေါ့နော် State အစ်စ်မှာတော့အဲမွန်ပြည်နယ်မှာကရင်ပြည်နယ်မှာတရင်တိုင်းတိုင်းမှာအဲ့ဒါကိုကျွန်တော်တောင်းဆိုတယ်ဒါပေမဲ့ကျွန်တော်သဆုလို့တော့သရုပ်ကပြင်ပြီးပါလေ။
အပြစ်ရရေးစောင့်ကြည့်မှုကော်မတီတွေကိုပြည်내အလိုက်ပြည်내အဆင့်တွေဖွဲ့တင်တဲ့အကြောင်းမွန်နိုင်ငံရေးခေါင်းဆောင်တဦးရဲ့ပြောပြချက်နဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းအစုံလင်ကိုလည်းနားဆင်ကြရမှာပါရှင်။ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။အရေးပြားယောဂါတွေထဲမှာအဖြစ်များတဲ့အင်ပြင်ဟာမြန်မာနိုင်ငံအတွင်းမှာအဖြစ်များဆုံးယောဂါထဲမှာပါဝင်ပြီးအင်ပြင်အမျိုးအစားတွေနဲ့ဖြစ်ရတဲ့အကြောင်းရင်းအမျိုးစုံရှိပါတယ်။အင်ပြင်ဘာကြောင့်ဖြစ်ရသလဲဆိုတာနဲ့အင်ပြင်ထလာရင်ခံစားရတဲ့ဝေဒနာ၊ကာကွယ်ကုသမှုတွေအကြောင်းကိုအရေးပြအထူးကဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคทุกคุณเสียวันจีดร.สวินครับเนี่ยดิอีเปียมาဖြစ်တဲ့အင်ပြင်ယောဂါပေါ့เนาะမြန်မာနိုင်ငံမှာဖြစ်တဲ့နေတာဘယ်လိုရှိလဲဆရာကြီ
းအင်ပြင်ဆိုတော့ဒါအဖြစ်အများဆုံးအီเปียယောဂါတွေလည်းဒါတခုလို့ပြောရမယ်ဟိုဗျမ်းဖြစ်များတော့ပေါ့เนาะဒီချိုးလေးလာမှုဖြစ်တဲ့နေရာဆိုရင်လူကြီးဆယ်ရာခိုင်နှုန်းတော့ပေါ့ဒီတရားမှာဆယ်ရောင်းတော့ဆယ်ရောင်းမှာတရားအောင်တော့ဟာဒီချိန်ချိန်မှာအင်ပြင်ထွက်ပူတယ်လို့ဆိုတယ်နော
်ဟုတ်ကဲ့ဆရာအဲ့တော့အင်ပြင်ဆိုတာဘလို့ဟာမျိုးလဲဆိုတော့နည်းနည်းလေးရှင်းပြပေးပါလား
ဒီရေပြားရောင်လာပြီးတော့မိမိပြောပြောအကွက်ကြီးကိုကန္နာဟိုရေပြားပေါ်မှာအများကြီးပေါ်လာတာကိုပြောတာပါနိုင်နေငေကြတဲ့အခါမှာခုနပေါ်တဲ့မိမိပြောပြောအကွက်ကြီးကဘာမှမကြမ်းမင်းနဲ့ပျောက်သွားတဲ့အဟောင်းပေါ်ပြီးသားနေရာမှာအစ်တီထက်ထက်ပြီးတော့လေထွက်လာတတ်တယ်ရေသားနေနဲ့ခက်သေးသေးခဲတန်ထိတ်ဝမ်းလောက်ကနေပြီးတော့တိတ်ကြီးတဲ့ရွယ်သမင်းစားတဲ့ပကံများလောက်အထိကြီးနိုင်တယ်ထွက်ပြီးဆိုရင်လည်းအမြဲလိုပဲရားလိရှိတယ်။အဲ့ဒါအပြင်ပူရာမျိုးဆက်တာမျိုးစစ်စစ်စစ်နဲ့ဖြစ်တာမျိုးကိုလည်းထန်စားရလိရှိတယ်။
ဟုတ်ကဲ့။ဘာကြောင့်အဓိကဖြစ်ရလဲဆရာကြီး။
ကိုယ်ခန္ဓာရဲ့သွေးထဲမှာသွေးပြူထဲမှာ max cell ဆိုပြီးတော့သွေးပြူတစ်မျိုးရှိတယ်။အဲ့သွေးပြူအဲ့ cell ကပြင်ပအခြေအနေတစ်ခုခုတစ်ခုခုကိုယ်ခန္ဓာမှာအပြောင်းအလဲတစ်ခုခုဖြစ်ရင်ဓာတ်မတည်မှုအလားကြီးဖြစ်ရင်ဒီ histamine ဆိုတဲ့ဓာတ်ကိုတုံ့ပြန်မှုအနေနဲ့ထုတ်လွှတ်တယ်။အဲ့ histamine ကထွက်လာတဲ့အခါကျရင်ဒီရေရာသေးကြောင်းငယ်ကြီးတွေကဒီကြီးကပြင်ပကိုစိတ်ထွက်ပြီးတဲ့အခါကျတော့ဓာတ်ရဲကိုရောက်တဲ့အခါမှာရာကွက်တွေပေါ်လာတာ
ဟုတ်ကဲ့အဲ့တော့ဖြစ်လာပြီဆိုရင်ဘယ်နေရာတွေမှာဖြစ်လေရှိလဲ
ဒီကုလုံးဘယ်နေရာမှာမဆိုဖြစ်နိုင်တာပဲညာသွားရင်တော့ကိုခန္ဓာလက်တွေခြေတော့ပြီးအဲ့လိုနေရာမျိုးတွေမှာထွက်ကြတာများတယ်ဒါပေမဲ့လည်းဥပမာတချို့နေရာတွေပေါ့မျိုးလုံးလိုနေရာတွေနှုတ်ခမ်းလိုလေငါတဝိုက်လိုနေရာတွေမှာဖြစ်ရင်တော့ရေပြားပါတဲ့အခါကျတော့ပြန်ခူးရောင်လာတတ်တယ်ကြောက်ချာကြီးလိုမျိုးပဲဖြစ်တတ်တယ်ပြန်လုံးနေဆိုပိတ်မခန်းနေဆိုထောဒါပေမဲ့လည်းတည့်ရမကြခင်မှာပဲတစ်ခါစီပြန်ပိန်ပြီးတော့ပျောက်သွားနေတော့လည်းရှိတယ်အဲတချို့ကြတော့လေနှာခမ်းနေတွေမကပဲနေလေကြောင်းတင်းမှာပါအင်ဂျင်ထွက်တယ်ဆိုရင်တော့အသက်ရှူရဖြစ်တယ်သတိညောဖြစ်တယ်အဲ့လိုမျိုးကြီးဖြစ်ရင်တော့ဒါတော့ရေးနေကြီးတယ်အသက်ရှူတဲ့ညောပိတ်တတ်တဲ့အတွက်ရေးပေါ်ထားတော့အများဆုံးသွားပြင်နေတယ်အော်ဒီများစုကတော့ဖြစ်ပြီးရင်ရဲ့အနေငယ်ရဲ့တက်အနေငယ်အတွင်းမှာပဲအမြင်မြန်ပြန်ပြီးတော့ပျောက်သွားကြတယ်။တချို့ကြတော့လေရှာရှာပါပါအနေနဲ့နှိမ့်နှိမ့်ချီပြီးတော့ရင်ရင်ဖြစ်နေပြီးတော့အကြောင်းရင်းရှာမရပဲထူလိုက်ထောတော့ပျောက်လိုက်ဖြစ်နေတာလည်းရှိတယ
်။ဟုတ်ကဲ့အင်ပြေမျိုးစားတွေရောကွဲပြားမှုရှိသေးလားဆရာကြီ
း။မျိုးစားကွဲပြီးတော့ပျောက်ပြလို့ရပါတယ်။အဖြစ်အများဆုံးအင်ပြေကတော့လက်တော်ဖြစ်တာသိမကြသေးတဲ့အင်ပြေပေါ့ဗျာ။ဒီအင်ပြေထွက်လာအချိန်ကြလားကွဲတော့မကြသေးတာကိုလက်တော်အင်ဂျင်လို့ခေါ်တယ်။အကြောင်းရင်းလည်းများတော့အပြင်ရှာလို့ရလို့ရှိတယ်။အဓိကအကြောင်းတွေကတော့ဒီအစားအသောက်တွေ၊စီးပွားတွေ၊နောက်ယောဂပိုးဝင်တာအဲ့ဒါတွေအကြောင်းဖြစ်တယ်။ ခါကြီးကြတော့လေအင်းဆက်ဖို့ကြိုက်တာတို့နောက်ကိုရင်းအိမ်မှာယောဂါကြီးကြောင့်လေဒီရင်းရင်းဖြစ်တတ်တယ်အဲ့တော့အစားအသောက်တွေကအပြည့်များတယ်လို့ပြောတော့အစားအသောက်တွေထဲမှာဆိုရင်မြေပဲလို့အစီအစံတွေပေါ့နတ်တွေပေါ့နော်နောက်ငါးတို့ဒီဖူးတို့ကျန်းချင်ပြီးဥမျိုးစုံစတော်ဘယ်ရီတို့အဲ့ဒါတွေကအဓိကဖြစ်တာနောက်ချက်ပြီးသားထက်ဆိုင်ရင်အစားအသောက်အစိမ့်တွေကပူပြီးတော့အပြည့်များတယ်တခါအစားဆူးဆီးတွေအစားတာရှိကန်ဆီးတွေရလေဒါဥမာအပိဒါဘူးလိုဟာမျိုးတွေပေါ့အစီတုပ်ဘူးတွေပေါ့အစီတုပ်ဘူးတွေမှာဆိုရင်တာရှိကန်ဆေးတွေပါတယ်အဲ့ကောင်တွေကကီမီကယ်ဖြစ်တဲ့ဆိုရင်အင်ဂျင်ထစီရဲ့အဲ့အစားကြောင့်ဖြစ်ပြီးဆိုရင်အစားစားပြီးမိနစ်ပိုင်းတွင်တစ်နာရီနှစ်နာရီတွင်မှဒါစားပြီးပြီးတော့ရာဓာတ်တွေထွက်လာတာပဲနောက်တစ်ခုဖြစ်များတာကဆေးဝါးကြောင့်ဘယ်ဆေးဝါးမဆိုအင်ဂျင်ထွက်စေနိုင်တယ်ဒါပေမဲ့လည်းများပြီးတော့ပတိဝါဆေးတွေကြိုက်ကျပြောက်ဆေးတွေအိတ်ဆေးတချို့စိတ်ငြိမ်ဆေးတွေစီးဆေးတွေအဲ့ကောင်တွေကဒီရတာကိုဖြစ်စီတာများတယ်ဖြစ်ဆက်စွာနောက်တစ်ခါအစာရင်ခြင်ပေါက်စီအစင်းမြင့်စီဗိုက်တာမင်တွေနဲ့စင်းစီတွေဝန်ပြောက်စီအဲကောင်ကြောင့်လည်းဖြစ်တတ်တယ်ဒါကလူတွေအမှန်မှန်နေရာရှိတယ်သွေးစီတို့လေးစီတို့တည်စီတို့ကြားပြက်စီတို့ရှာပုတ်စီတို့မီးမကင်စီတို့အဲကောင်တွေကြောင့်လည်းဖြစ်တတ်တယ
်နောက်တစ်ခါ
ယောဂပိုးဝင်တာတွေကြောင့်လည်းအင်းမြင်ထနိုင်တယ်ဗျာဥပမာတောပူစားတာတို့နှုတ်ကျွန်းတာဖြစ်တာတို့ကလေးတွေတုတ်ကွေးတို့နာသေးတို့ဖြစ်ပြီးရင်လည်းအင်းရင်ထတတ်တယ
်ဟုတ်ကဲ့နောက်ထပ်တစ်မျိုးရော
ဒီတည်းကအမျိုးသားတော့အချိန်ပိုကြာတယ်နာတာရှိအင်းရင်ပေါ့ဗျာခုနအချိန်တလောက်ခွဲတဲ့ကြာလာပြီဆိုရင်ဒါနာတာရှိအင်းရင်ဖြစ်တာလို့ခေါ်တယ်အချို့ဆိုနင့်နေချီဖြစ်နေပြီအဲ့လိုမျိုးပြေးလိုက်ပြောင်းလိုက်နေပေါ့နော်အဲ့လိုမျိုးအင်းပြင်ကြတော့အကြောင်းရင်းချဖို့ခက်တတ်တယ်ဗျအများစုမှာအကြောင်းရင်းချလို့မရအောင်တတိယရှိတဲ့အမျိုးသားကတော့ပတ်ဝန်းကျင်အကြောင်းတွေကြောင့်ဖြစ်တဲ့အင်းပြင်ဥမာနေအောင်ကြီးပူတတ်ဒီတပီအာတုံ့ခါမှုနဲ့လိကျင်ကစတဲ့အကြောင်းတွေကြောင့်ဖြစ်တာဒါတွေကတော့ဖြစ်တော့ဖြစ်ပေမဲ့ဖြစ်နေတဲ့မျိုးစားအဲဒီဥစ္စာကြီးတွေမှာအေးအေးကြောင့်အင်းပြင်ထတာတော့ဖြစ်များဆုံးပဲ။အမကြီးအေးနဲ့ချိုးလိုက်တယ်ဆိုရင်အင်းရင်ွက်တွေပေါ်လာတာတို့နှာချီတာတို့ဒီလိုလုံးညည်းနေတာတို့နောက်ဆုံးစိတ်ဆူဆူသွားဆိုမူးမေးတာနောက်ထပ်အောင်မှဖြစ်တတ်တယ်။နောက်ဆုံးအင်းပြင်မျိုးစားတော့ကိုယ်ဆွဲအင်းပြင်လို့ပမာလေးပြန်လို့ရပါတယ်။အည်ပြားကိုဖိတ်လိုက်တာတို့ဒီချိုးကုတ်လိုက်တာတို့နောက်ထောက်ပြီးထိုင်ရင်ထိုင်နေထောက်ထားတဲ့နေရာမှာဖြီးထားတဲ့အတိုင်းပဲအဲကုတ်လိုက်ရင်လည်းတုတ်လိုက်တဲ့အရာအတိုင်းပဲအင်းငွက်တွေပေါ်လာတာပေါ့နော်အဲအဲ့လိုမျိုးကြတော့လူကတော့ကိုယ်ခန္ဓာကျန်းမာရေးတော့ကောင်းနေရှိတယ်အဲဟိုအများကြီးလူရဲ့မျိုးစနစ်တွေမှာဖြည့်ပြီးတော့ဥမာဟိုအတွင်းကအင်းငွက်ဝင်ပရာဇီယာဝတ်တဲ့ဂျိုးအတိုင်းပဲချောင်းလိုက်ကြီးအရာကရားနေတာလို
့ဟုတ်ကဲ့ကုသမှုအနေထားရော
အင်းပြင်ထားတဲ့အကြောင်းရင်းမူလအကြောင်းကိုရှာပြီးတော့ကုသတာတော့အကောင်းဆုံးပဲလေဥမာဘိုးဝင်နဲ့တောပူစားတဲ့အကြောင်းအင်းပြင်ထားနေလေဆိုရင်ဒါတောပူစားတာကိုဖာမယ်ကုသမယ်ဆိုရင်အင်းပြင်ထားတာလည်းပျောက်သွားမယ်။ဟောနောက်တစ်ခါဥမာအစားတောင်းလည်းမတဲလို့အင်းပြင်ထားတယ်ဆိုရင်မတဲတဲ့အစားအစာကိုရှောင်းလိုက်ရင်ပျောက်သွားမယ်။ဒါနဲ့အတူအများစုမှာအကြောင်းရင်းရှာတွေ့တာနည်းတဲ့အခါကျတော့အနည်းငယ်မလွယ်ပြန်ဘူး။အဲ့တော့ဆရာဝန်ကများသောအားဖြင့်တော့ anti histamine လို့ခေါ်တဲ့ဒီအရာပြောက်ဆေးတွေကိုမျိုးမျိုးရဲရကြည့်ပြီးတော့ပေးတတ်တယ်။တောက်ဆေးပါလေနောက်ကလင်းဆေးအနေနဲ့လည်း calamine လို့ messenger လို့ calamine လို့အဲ့လိုမျိုးဟာပြီးလိမ့်နိုင်တယ်။အဲ့ဒီအရာပြောက်ဆေးနဲ့ပတ်သက်လို့ပြောချင်တာအရာပြောက်ဆေးဆိုတာအချိန်ပုံမှန်တောက်မှဒါအာမိပြန်အကောင်းဆုံးပြတယ်။ဥပမာည9:00တောက်မယ်ဆိုည9:00မှန်မှန်ပေါ့နော်
။ဟုတ်ကဲ့ဆရာကြီးဒီမဖြစ်ခင်ကကာွယ်နိုင်တဲ့အနေအထားမျိုး
တချို့မတည့်တဲ့ဥစ္စာကိုရှောင်နေဆိုရင်တော့ကာကွယ်လို့ရတာပေါ့လေဒါပေမဲ့အကြောင်းရင်းရှာလို့မရတဲ့ဥစ္စာဆိုရင်တော့လေဘယ်လိုကာကွယ်မလဲပေါ့နော်ကာကွယ်ရတာဖြစ်တယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါ
တယ်ဟုတ်ကဲ့
ကိုဝင်းမြစ်စီစဉ်တင်ဆက်ပေးနေတဲ့ကျမရေးစီစဉ်ကိုအခုလိုကြာတာပရင်းနေညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးတောက်တာနေမနက်မှနောက်တစ်ချိန်နားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးနားဆင်ရမှာကမြမအရေးသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်စနေဟောင်းအကျင့်ဟောင်းရဲ့စိုးရတဲ့အကျိုးဆက်တွေကိုရင်ဆိုင်ပြီးလုပ်ကိုင်နေရတဲ့ NLD အစိုးရဟာအိုမင်းရင်ရော်လာတဲ့ခေါင်းဆောင်ပိုင်းပြဿနာနဲ့ရင်ဆိုင်နေရပါတယ်ဒီအကြောင်းကိုဥအောင်ခင်တုံသက်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်
သတ်သူကြီးဩစတြေးလျကိုတွားရောက်စဉ်ကခီးပန်းတဲ့အတွက်ဟောပြောပွဲအစီအစဉ်တစ်ခုကိုဖျက်သိမ်းလိုက်ရပါတယ်။ဟောပြောပွဲလုပ်မဲ့မတ်လ20ရက်နေ့မှာဒေါ်စုမြန်မာပြည်ပြန်ရောက်သွားပါတယ်။မတ်လ24ရက်နေ့ရောက်တော့ NLD ဗဟိုကော်မတီဝင်ဦးဝင်းထိန်ဩစတြေးလျကပြန်ရောက်လာပြီးသူထက်စာတင်တာကိုဒေါ်စုလက်မခံလို့ပြန်လာရတာလို့ဆိုပါတယ်။69နှစ်အရွယ်နိုင်ငံရေးသမားကအပင်ငရဲချမှာစိုးလို့ပါတီကထွက်ရတာလို့ဆိုတဲ့အတွက် နိုင်ငံရေးနဲ့အပင်အရေးဆက်ဆက်တဲ့သဘောဖြစ်နေပါသေး။တရားဝတီတိုင်းဝန်ကြီးချုပ်ရာဒူးကနှုတ်ထွက်သွားတဲ့ဦးမန်းကျော်နီလဲ86နှစ်ရှိပါပြီ။ NLD ပါတီရဲ့တက်ကြီးရွယ်ဦးပြဿနာကိုမီးမောင်းထိုးပြသလိုဖြစ်နေပါသေး။ NLD ပါတီဟာဒေါ်အောင်ဆန်းစုကြည်ကိုဗဟုစုရအဖြစ်ထားပြီးတီထောင်တဲ့ပါတီဖြစ်လို့အသက်ကြီးလာတဲ့ခေါင်းဆောင်ပိုင်းကိုဆက်ခံရေးမှာပြဿနာရှိလာပါသေး။စီအနာရှင်ရဲ့ဖိနှိပ်မှုဒဏ်ကိုနှစ်ပေါင်းများစွာခံခဲ့ရတာမို့ခေါင်းဆောင်မွေးယူချိန်မရှိပါဘူးစစ်ဘုတ်ကြီးစိုးချိန်မှာနိုင်ငံရေးခေါင်းဆောင်ပေါ်ထွက်ဖို့အခွင့်အလားမရှိပါဘူး NLD ပါတီဟာတက်တန်းအနှစ်30မှာညီလာခံတကြိမ်သာ2013မှာကျင်းပနိုင်ခဲ့ပါတယ်ဒုတိယညီလာခံကိုဒီနှစ်ထဲကျင်းပမယ်လို့မျှော်လင့်ရပါတယ
် NLD ပါတီရဲ့ဗဟုအလုံးမှုဆောင်ကော်မတီဝင်အများစုဟာ65နှစ်ကျော်နေကြပြီဖြစ်ပါတယ်သမရဦးဝင်းမြင့်နဲ့ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာဇော်မြင့်မောင်က66နှစ်ဒေါ်အောင်ဆန်းစုကြည်က82နှစ်ဦးဝင်းထိန်က89နှစ်ရှိပြီဖြစ်ပါတယ်ဒေါ်စုကိုတစ္ဆာရှိတဲ့ဗဟုကော်မတီဝင်တွေဟာဆုံးဖြတ်ချက်ချနိုင်သူမျိုးဆက်ဟောင်းတွေဖြစ်ကြပါတယ်မျိုးဆက်သစ်ခေါင်းဆောင်တွေမရှိတဲ့အတွက်တက်ကြီးရွယ်အိုတွေကိုပဲအမျိုးမျိုးလှည့်သုံးနေပုံရတယ်လို့ဆောင်းပါရှင်ဂျွန်အဲမွန်းကမတ်လ28ရက်နေ့ထုတ် Wall Street Journal မှာရေးသားထားပါတယ်မျိုးဆက်သစ်ခေါင်းဆောင်ပိုင်းကိုအချိန်မီမွေးမထုတ်နိုင်ရင်နိုင်ငံရေးတိုက်ပွဲတွေဆက်လက်ဆင်နွှဲဖို့ခက်ခဲလာလိမ့်မယ်လို့ဆိုပါတယ်။ဦးဝင်းထိန်ဟာနှလုံးရောဂါရှိသူဖြစ်ပြီးအိတ်တဲ့အခါအောက်ဆီဂျင်ဘူးနဲ့အသက်ရှူနေရလို့ထွက်ခွင့်တောင်းတာဖြစ်တယ်လို့ဆိုပါတယ
်။အလုတ်ကနားကျင်ပေမဲ့နားခွင့်မရတဲ့ဦးဝင်းထိန်ကိုကြည့်ပြီး NLD မှာခေါင်းဆောင်ရှာပါနေပုံကို John Emon ကထောက်ပြပါတယ်။ဒါပေမဲ့ NLD ဦးအောင်ရှင်ကတော့လူငယ်ညီလာခံကျင်းပပြီးခေါင်းဆောင်တစ်တွေမွေးထုတ်နိုင်မှုကြိုးပမ်းနေတယ်လို့ဆိုပါတယ် NLD မှာလူငယ်တွေရှိပေမဲ့အပေါ်ပိုင်းရောက်ဖို့အလွန်နှေးကွေးတာကြောင့်ရည်ရွယ်ချက်ကြီးမားတဲ့လူငယ်တွေဟာအခြားနေရာဌာနတွေကိုကူးပြောင်းသွားကြတယ်လို့ John Emon ကဆိုပါတယ်ဒေါ်စုဟာသူ့ကိုရှင်နိုင်မဲ့လူကိုမလိုချင်တဲ့အတွက်ရှစ်လေးလုံးခေါင်းဆောင်တွေကို NLD ကိုယ်စားလှယ်အဖြစ်2015ရွေးကောက်ပွဲမှာရှင်ပြိုင်ခွင့်မှာပေးတာလို့ John Emon ကထောက်ပြပါတယ်အသက်80ကျော်တမရကို60ကျော်နဲ့အစားထိုးနိုင်ပေမဲ့ဒေါ်စန်းစုကြည်နေရာကိုဆက်ကံမဲ့သူမရှိဖြစ်နေပါတယ
် NLD အဖွဲ့ချုပ်မှာပါတီဝင်လူငယ်9000ကျော်ရှိပြီးအဲ့ဒီတည်းက9000ကျော်ကိုတာဝန်ပေးထားကြောင်းသိရပါတယ်ဒုတိယအကြိမ်မြောက် NLD လူငယ်ညီလာခံကိုမကြသေးမီကနေပြည်တော်မှာကျင်းပခဲ့ပါတယ်ညီလာခံတက်ရောက်တဲ့လူငယ်260ကျော်ဟာလာမယ့်2020ရွေးကောက်ပွဲအတွက်တွန်းအားတွေဖြစ်တယ်လို့ပါတီသဘာပတိအဖွဲ့ဝင်ဦးဝင်းထိန်ကပြောကြားသိရပါတယ်။ဒါဟာအနှစ်30အတွင်းဒုတိယအကြိမ်ကျင်းပတဲ့လူငယ်ညီလာခံဖြစ်ပြီးပထမအကြိမ်ညီလာခံကို2013မှာကျင်းပခဲ့ပါတယ်။ NLD ပါတီကိုဝင်ရောက်သူတွေတိုးပွားနေစေဖြစ်ပါတယ်။ဖေဖော်ဝါရီလကကြားပြည်နယ်မှာပါတီဝင်ဖြစ်လာသူ2000ကျော်ရှိပါတယ်။ပါတီစည်းကမ်းထိန်းသိမ်းရေးမှာဦးဝင်းထိန်နေရာကိုဦးညံဝင်းကအစားထိုးဆောင်ရွက်နေပါတယ
်တကယ်တော့2015ရွေးကောက်ပွဲမှာကိုစိုးရိမ်နေရာ85ရာခိုင်နှုန်းနိုင်ထားတဲ့ NLD ဟာလွတ်တော်မှာအလွယ်တကူဥပဒေပြုပြီးသမရနဲ့ဒုသမရကိုစိတ်ကြိုက်ခတ်နိုင်တဲ့အခြေအနေရှိပါတယ်အခြေခံဥပဒေကိုပြင်ဆင်မှတာစစ်တပ်ကိုစိုးရိမ်ရဲ့ထောက်ခံမှုလိုအပ်ပါတယ်ဒါပေမဲ့လွန်ခဲ့တဲ့နှစ် AP လမှာကျင်းပတဲ့ကြားပြရွေးကောက်ပွဲမှာတော့ NLD ဟာ57ရာခိုင်နှုန်းသာအနိုင်ရရှိတာတွေ့ရပါတယ် NLD အစိုးရကိုအယုံကြည်နှဲပါလာတဲ့သဘောဖြစ်ပါတယ်2020ရွေးကောက်ပွဲမှာလူကြိုက်များတဲ့ရှစ်လေးလုံးပြည်သူ့ပါတီဝင်ရောက်ရှင်ပြိုင်မှာမို့မဲဆန္ဒရှင်အတွက်ရွေးချယ်စရာနိုင်ငံရေးပါတီတွေပုံများလာမှာဖြစ်ပါတယ် NLD အစိုးရရဲ့ရည်မှန်းချက်ပန်းတိုင်တွေဖြစ်တဲ့ပြည်သူ့လူမှုစီးပွားရေးဘဝတိုးတက်ရေးပြည်တွင်းငြိမ်းချမ်းရေးနဲ့အခြေခံဥပဒေပြင်ဆင်ရေးမှာဘယ်လောက်ခရီးရောက်တယ်ဆိုတာကိုပြည်သူကကြည့်ပါလိမ့်မယ်။နှစ်ပေါင်းများစွာပုံစံကျနေတဲ့အတွေ့အမြင်နဲ့အလေးအထားကိုပြုပြင်ပြောင်းလဲဖို့အထူးလိုအပ်နေတယ်လို့သမရသည့်ဦးဝင်းမြင့်ကပြောပါတယ်။စားဆောင်ရေးအားနည်းနေတုန်းမှာစနေဟောင်းကဘျူရိုကရေစီရန်ရည်လက်ပတ်နေတုန်းမှာ NLD ဝန်ကြီးတွေဟာခက်ခက်ခဲခဲနဲ့ရုန်းကန်လှုပ်ဆောင်နေရပုံကို VOA သတင်းတောက်ကမချာမီကပဲသတင်းပို့တာပြီဖြစ်ပါတယ်ခင်ဗျာ
ဥဟောင်ခင်ရဲ့မြန်မာရေးတုံတက်ချက်ကိုခုလိုကြာသာပြည်နေညပိုင်းမှာတစ်ချိန်နှာစင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနေ့ပိုင်းမှာနှာစင်နိုင်ကြပါရဲ့ရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနှာစင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေပါရဲ့ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ Fever Wine တော့ဒါတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်မှာတမတော်ကနေလူခွင့်ရေးချိုးဖောက်နေမှုနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးတင်နိုင်ဖို့ကချင်လူမှုအဖွဲ့အစည်း32ဖွဲ့ကနေကုလသမဂ္ဂလုံခြုံရေးကောင်စီကိုတိုင်ကြားထားပါတယ်ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်ကစစ်ဘေးရှောင်ရွာသား290ကျော်ကိုနေရပ်ပြန်ပို့ပေးခဲ့တယ်ဆိုတာနဲ့ NCA လက်မှတ်ထိုးမွန်ပြည်သက်ပါတီအနေနဲ့ပြည်နယ်အဆင့်တက်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီမဖွဲ့စည်းနိုင်သေးတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင
်ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်မှာမြမတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြမ်းဖြစ်ပွားနေတဲ့စစ်ရေးတင်းမာမှုအတွင်းတပ်မတော်ကနေလူခွင့်ရေးချိုးဖောက်နေမှုနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာရဇဝတ်ခုံရုံးတင်နိုင်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကနေတဆင့်ကချင်လူမှုအဖွဲ့အစည်း32ဖွဲ့ကနေတိုင်ကြားစာပေးပို့ခဲ့ပါတယ်။လက်ရှိကချင်ပြည်နယ်အတွင်းတနိုင်းမြို့နယ်အောင်လော့ကျေးရွာအနီးတိုက်ပွဲကြောင့်ရွာသား1000ကျော်ဟာတောတောင်ထဲမှာပိတ်မိနေတယ်လို့မိုးကောင်းမြို့နယ်ကစုံကျေးရွာအတွင်းတိုက်ပွဲကြောင့်ရွာသား1200ခန့်ကနမ်တီပါဒါရီအဖွဲ့မှစစ်ဘေးတန်းရှောင်နေရပါတယ် KIA နဲ့တပ်မတော်တို့အကြားစစ်ရေးတင်းမာမှုအတွေ့အရက်သား5ဦးထပ်မံတေဆုံးခဲ့ပြီးကာမိုင်းမြို့နယ်ကလိုင်နောင်းခုကျေးရွာသား50ကျော်ကိုမြမတပ်မတော်ကနေတိမ့်တိမ့်ထားဆဲဖြစ်တယ်လို့ကချင်ငင်းချမ်းရဲခွန်ရက်ကဒေါ်ကွန်ကြာကပြောပါတယ်ကချင်ပြည်နယ်အတွင်းတပ်မတော်ကနေလူခွင့်ရေးချိုးဖောက်နေမှုနဲ့ပတ်သက်လို့ ICC အပြည်ပြည်ဆိုင်ရာရဇဝတ်ခုံရုံးတင်နိုင်ဖို့ကိစ္စမှာကုလသမဂ္ဂလုံခြုံရေးကောင်စီကနေတဆင့်တင်ပြသွားမှာဖြစ်တဲ့အတွက်အခက်အခဲရှိနိုင်တယ်လို့လည်းကချင်လူမှုအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်ခွန်ကြာကပြောပါတယ
်။ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မန်ဆန်ရွာနဲ့ပုပ္ဖယုံဘုန်းကြီးကျောင်းမှာကျန်နေတဲ့စစ်ဘေးရှောင်ရွာသား290ကျော်ကိုတန်ဃာတော်တွေနဲ့ရှမ်းသံပရဟိတအသင်းတွေကနေရက်ကိုပြန်လည်ပို့ပေးခဲ့ပြီးဖြစ်ပါတယ်။ဧပြီလ23ရက်နေ့ကပြန်လည်ပို့ဆောင်ခဲ့တာဖြစ်ကြောင်းစစ်ဘေးရှောင်ကူညီရေးဖွဲ့ကစိုင်းပညာန်ကပြောပါတယ်။တမ်းပလောင်တပ်ဖွဲ့ TNL နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSF တို့ရဲ့တိုက်ပွဲကြောင့်ပြီးခဲ့တဲ့မန္တလေးဆန်းတုန်းကနမ်မတူမြို့နယ်ကိုစစ်ရှောင်ရောက်ရှိလာတဲ့ဘန်ကွတ်ရွာ၊နာတီရွာ၊ပိန့်ထွန်ရွာ၊နာကွန်ရွာနဲ့နမ့်ပိုင်ရွာကရွာသားတွေဖြစ်ကြပါတယ်။အခုသူတို့ရဲ့နေရာတွေမှာတိုက်ပွဲတွေညင်သွားပြီးဆိုပေမဲ့တစ်ဖက်တပ်ဖွဲ့တွေဟာသူတို့ရွာနားမှာဖြတ်သန်းသွားလာနေစေဖြစ်လို့သတိနေထားတော့ရှိနေရကြောင်းဦးဆိုင်ပညာကပြောပါတယ်။
ကရင်လူငယ်အစည်းအရုံး KYO ကနေကျင်းပပြုလုပ်မဲ့နွေရတီလူငယ်တင်တန်းဆမကက်ကိုမွန်ပြည်နယ်လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးကကန့်ကွက်တဲ့အတွက်ဧပြီလ23ရက်နေ့က KNU ထိန်းချုပ်နယ်မြေတပ်မဟာကုနစ်မှာတင်တန်းနေရာပြောင်းရွှေ့ဖွင့်လှစ်ခဲ့ပါတယ်။အမျိုးသားပြည်နယ်တင်မြက်ရေးနဲ့ငင်းချမ်းရေးပဟိုဌာန NRPC နဲ့ JMC တို့ရဲ့ခွင့်ပြုချက်မရလို့မွန်ပြည်နယ်မှာတင်တန်းကြောင်းကျင်းပခွင့်မပြုနိုင်ကြောင်းကိုဧပြီလ18ရက်နေ့ကမွန်ပြည်နယ်နယ်လုံးဝန်ကြီးက KNU တပ်မဟာတပ်ဆက်ဆံရေးရုံးကိုကန့်ကွက်စာပေးပို့တာဖြစ်ပါတယ်။တင်နမ်းမှာအခြေခံနိုင်ငံရေးဖွဲ့စည်းပုံအခြေခံဥပဒေငင်းချမ်းရေးဖြစ်စဉ် KNU လုပ်ငန်းစဉ်နဲ့ရှေးလုပ်ငန်းစဉ်တွေကိုလည်းတင်ကြားပေးတာဖြစ်တယ်လို့ KYO စီယုံရေးနဲ့ပြန်ကြားရေးတာဝန်ခံစောအေကောကပြောပါရယ်အဲ့ဒီတင်နမ်းကိုဧပြီလ23ရက်နေ့က KNU ထိန်းချုပ်နယ်မြေတပ်မဟာကုနစ်မှာဖွင့်လှစ်ခဲ့ပြီးနေရာဒေသအနှံ့ပြားကကရင်လူငယ်တွေတက်ရောက်ခဲ့ကြပါရယ်
ဒုတိယကြိမ်မွန်ငံရေးညီလာခံကိုလာမယ့်မေလ12ရက်နေ့ကစပြီး3ရက်ကြာမွန်လမယ်မြို့မှာကျင်းပဖို့ရတာပြီးမွန်မျိုးရာကိုစားပြုပါတီရဲ့ဖွဲ့စည်းပုံခြေစံဥပဒေကိုဆွေးနွေးတည်ပြုသွားဖို့နဲ့မွန်မျိုးရာကိုစားပြုပါတီကိုပေါ်ဆောင်သွားဖို့ရှိတယ်လို့မွန်မျိုးရာကိုစားပြုပါတီပေါ်ဆောင်ရေးအဖွဲ့ကနိုင်တလညီကပြောပါရယ်ရခိုင်ညီလာခံတက်ရောက်ခဲ့သူမွန်မျိုးရာရဲ့စိတ်ဝင်စားသူတွေနဲ့ဖိတ်ကြားသေးတဲ့ပုံကူတွေကိုဖိတ်ကြားသွားမှာဖြစ်တယ်လို့ကျင်းပရေးကော်မတီရဲ့လုပ်ငန်းစဉ်ရမွန်နိုင်ငံရေးပါတီတို့ကလည်းဖိတ်ကြားသွားမှာဖြစ်ပြီးညီလာခံကိုတက်ရောက်တာမတက်ရောက်တာဟာအဲ့ဒီနိုင်ငံရေးပါတီစဉ်နဲ့ပဲဆိုင်တယ်လို့သူကဆိုပါတယ်။မ မွန်ငါးရဲ့ညလာကံကိုပြီးခဲ့တဲ့ဇန်နဝါရီလ17ရက်နေ့ကကျင်းပခဲ့ရမှာ6လတွင်မွန်မျိုးသားကိုစားပြုပါတီတရားဖြစ်ပေါ်ရေးကိုအကောင်အထည်ပေါ်ဆောင်သွားဖို့ဆုံးဖြတ်ချက်ချခဲ့ပါတယ်
ရခိုင်ပြည်နယ်လုံးဆိုင်ရာရခိုင်လူငယ်ညီလာခံတစ်ခုကိုမေလ၁ရက်နေ့ကနေ၅ရက်နေ့အထိတောင်ကုန်းမြို့မှာကျင်းပဖို့စီစဉ်နေပါတယ်။အဲ့ဒီညီလာခံကိုလွတ်လပ်ပြီးအကောင့်နဲ့ရခိုင်လူငယ်အစုအဖွဲ့တရပေါ်ပေါက်လာဖို့ရခိုင်လူငယ်တွေစွန့်ရင်မြင့်ပြီးကန္တဆုံမှာပူးပေါင်းဆောင်ရွက်လာဖို့နဲ့ရခိုင်အပါအဝင်ဘဝတူတိုင်းရင်းသားတွေရဲ့မူလရပိုင်ခွင့်အခွင့်အရေးရရှိရေးအတွက်တခြားတိုင်းရင်းသားတွေနဲ့ချိတ်ဆက်ဆောင်ရွက်နိုင်ဖို့စတဲ့ရွေချက်တွေနဲ့တည်ညင်လက္ခဏာကိုကျင်းပရတာဖြစ်တယ်လို့ညင်လက္ခဏာဖြစ်မြောက်ရင်ဥဆောင်ကော်မတီဝင်တွေကပြောပါတယ်ညင်လက္ခဏာကျင်းပဖို့အတွက်ပြည်내အစိုးရကဧပြီလ23ရက်နေ့ကပြင်ပြထားပြီးညင်လက္ခဏာကိုအောင်မြင်စွာကျင်းပနိုင်ဖို့အတွက်ညင်လက္ခဏာကျင်းပရေးဥဆောင်ကော်မတီဝင်တွေနဲ့တောင်ကုန်းမြို့ကလူမှုဖက်စည်းတွေဧပြီလ21ရက်နေ့ကတွေ့ဆုံပြီးအခမ်းအနားပြင်ဆင်ရေးအခမ်းကျွေးမွေးရေးကြိုဆိုနေရာချထားရေးလုံခြုံရေးနဲ့စီကံထိန်းသိမ်းရေးဆပ်ကော်မတီဝင်တွေကိုဖွဲ့စည်းခဲ့ကြပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမကြသေးခင်က NCA လက်မှတ်ရေးထိုးထားပြီးဖြစ်တဲ့မွန်ပြည်သက်ပါတီဟာပြည်내အဆင့်တိုက်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီမဖွဲ့စည်းနိုင်သေးတယ်လို့ကရင်ပြည်내နဲ့တနင်္သာရီတိုင်းဒေသတွေမှာလည်းပါဝင်ခွင့်မရဘူးလို့ပါတီတာဝန်ရှိသူတွေကပြောပါတယ်။တိုက်ခတ်တိုက်ခိုက်မှုရစဲရေးကိစ္စမှာရှေ့တလန်းတိုးနိုင်ဖို့က GMC ရှိမှဖြစ်မယ်လို့လည်းမွန်နိုင်ငံရေးပါတီခေါင်းဆောင်တွေကရှုမြင်နေတာပါ။ပြည်စုံကိုတော့မိကလျာမွန်ကနေစူးစီးတင်ပြထားပါတယ်
။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာမွန်ပြည်သက်ပါတီ NNSP လက်မှတ်ရေးထိုးခဲ့တာဟာလှလခွဲနီးပါးရှိပြီးဖြစ်ပေမဲ့လည်းအခုချိန်ထိပြည်내အစ်ပြစ်ခတ်တိုက်ခိုက်မှုရစဲရေးပူးတွဲစောင့်ကြည့်ရေးကော်မတီ JMCS ကိုမဖွဲ့စည်းနိုင်သေးဘူးလို့မွန်ပြည်သက်ပါတီဒုဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ
် JMC ကိစ္စမှာပြည်တော်စုအစ်မတော်တနေရာပဲပေါ့လေဒါတော့ထားပါပြီမွန်ပြည်နယ်မှာတနေရာနောက်ကရင်ပြည်နယ်မှာတနေရာကျွန်တော်တတ်လောက်ရမှုကတော့ကရင်ပြည်နယ်မှာအများကြီးပဲအဲနောက်ပြီးတော့တနင်္သာရီတိုင်းနဲ့မှာဟိုတပ်ပိုင်ဆိုင်ရာလဲဟိုမှာကန်ယူရန်တိုင်းနဲ့အရှိတောင်တိုင်းဆိုပြီးတော့ခွဲရတာကိုအဲ့ဒီဘက်မှာကျွန်တော်လောက်ရမှုကလည်းရှိနေတော့ကျွန်တော်တို့ကတော့ဒီ GMCS ပေါ့နော် State အစ်မတော်အဲမွန်ပြည်နယ်မှာကရင်ပြည်နယ်မှာတနင်္သာရီတိုင်းမှာအဲ့ဒါကိုကျွန်တော်တောင်းဆိုနေဒါပေမဲ့ကျွန်တော်သဆူနေတော့သူတို့ဘက်ကခွင့်မပြုတော့ဘူးတဲ့ခွင့်မပြုဘူးပေါ့ဗျာမွန်ပြည်နယ်မှာတနေရာပဲပေးမယ်ဆိုပြီးတော့မှပြောလာတယ
်မွန်ဒေတာလုံဆိုင်ရာဒီမိုကရေစီပါတီဒုဥက္ကဋ္ဌနိုင်ချမ်းသွားကလည်းပြစ်ခတ်ရစဲရေးကိစ္စရှေ့တလန်းတိုးနိုင်ဖို့က JMC ရှိမှဖြစ်မယ်လို့လည်းအခုလိုဆိုသွားပါတယ
်ပြစ်ခတ်ရစဲဆက်ပြီးတော့ရှေ့တလန်းတိုးနိုင်ဖို့အတွက်ကဒီ JMC ရှိမှဖြစ်မယ် JMC မရှိဘူးဆိုရင်တော့ဒီလုပ်ငန်းဆက်ပြီးတော့ဘာတော့ဖြစ်မှာ
ကရင်ပြည်နယ်နဲ့တနင်္သာရီတိုင်း GMCF မှာပါဝင်ခွင့်မရရှိတဲ့အတွက်မွန်ပြည်နယ် GMCF မှာလည်းပါဝင်ဖို့အတွက်ကိုမွန်ပြည်သက်ပါတီကငင်းပယ်ထားပြီးတော့အစိုးရငင်းချမ်းရေးကော်မရှင်ကိုလည်းဆက်လက်တင်ပြထားတယ်လို့လည်းမွန်ပြည်သက်ပါတီတာဝန်ရှိသူတွေကပြောပါတယ်ငင်းချမ်းရေးလုပ်ငန်းစဉ်တွေငင်းချမ်းစီဖို့တမတော်အနေနဲ့ NLD ဆိုရကိုခရက်တစ်မှတ်မပေးဘူးလို့လည်းမြမမဟာဗျူဟာနဲ့မူဝါဒလေးလာရေး Institute တင်နန်းရေးရာဒါရိုက်တာဦးအောင်သူငိုင်းကအခုလိုတုံ့တက်လိုက်ပါတယ
်ဆိုဖြစ်ချင်တော့အဲ့တော့ NLD ကိုလည်းခရက်တစ်မပေးချင်တာပါတော့ကတော့သူလည်းလက်မှတ်မပေးထိုးစေချင်ဘူးတချို့ကလည်း NLD ကိုခရက်အမှတ်မပေးချင်ဘူ
းနောက်ဝတ်ဆစ်ဆိုရနဲ့မွန်ပြည်သက်ပါတီတို့1995အပြည့်ရသဘောတူညီချက်နဲ့တမရဦးသိန်းစိန်စစ်ဆိုရလက်ထက်2012ခုနှစ်မှာဆက်လက်ချုပ်ဆိုခဲ့တဲ့သဘောတူညီချက်ရအစိုးရခွင့်ပြုထားတဲ့မွန်ပြည်သက်တပ်ဖွဲ့အခြေစိုက်ခွင့်ရရှိထားတဲ့နေရာတွေကတော့ကရင်ပြည်နယ်မှာမွန်မျိုးသားလွတ်မြောက်ရေးတမတော် MNLA အမှတ်၁တိုက်ရင်ကျိုင်းအင်းစိတ်ကြီးမြို့နယ်အင်ခွားအမှတ်၄တိုက်ရင်ကွက်ကရိတ်မြို့နယ်မင်းရွာအမှတ်၅တိုက်ရင်ဖျားသုံးစုမြို့အနီးဘလိုက်တူဖိုက်စခန်းအမှတ်၄တပ်ရင်ရေဖြူမြို့နယ်တနင်္သာရီတို့ဖြစ်ပြီးအမှတ်၆တပ်ရင်ကလည်းမြိတ်မြို့အရှိဘက်ထိုင်းနယ်ဆက်ပရာချုခရိုင်မှာအခြေစိုက်လှောက်ရှားလျက်ရှိတယ်လို့လည်းမှတ်တမ်းတွေရတည်ရပါတယ်ရှင်
။ဆက်ပြီးတော့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲအေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီကကျင်းပတဲ့အစင်းစင်သောနိုင်ငံရေးဆွေးနွေးပွဲတွေမှာမွန်အမျိုးသမီးတွေကိုကိုးစားပြုတဲ့အတန်တွေထည့်သွင်းပါဝင်နိုင်ဖို့အတွက်မွန်အမျိုးသမီးကွန်ရက်ကနေဦးဆောင်ပြီးတော့မွန်အမျိုးသမီးဖိုရမ်တရက်ကိုကျင်းပခဲ့ပါတယ်။ဒီအခြေအနေကိုတော့မင်းရင်စတိုင်းကနေစူးစီးတင်ဆက်ထားပါတယ်
။မွန်အမျိုးသမီးဖိုရမ်ကျင်းပရတဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးမွန်အမျိုးသမီးကွန်ရက်ကဦးဆောင်ကော်မတီဝင်မစ်ချယ်ရီဆိုးကအခုလိုရှင်းပြပါတယ်
။ကျမတို့အခုမွန်ပြည်သက်ပါတီနဲ့ခန်းစီလက်မှတ်ထိုးပြီးရစီတော့အမျိုးသားစေနေရေးဆွေးနွေးပွဲလှုပ်ဆောင်ပါမယ်လေ။ ခုလည်းတော့ရေးမှာလုပ်နေအိမ်မတိုင်ခင်မှာကျမတို့ပါတယ်တုံးတက်လဲဆိုရင်တော့အမျိုးသမီးတစ်ယောက်ကိုပေါင်းမှုအားနည်းတယ်အမျိုးသမီးတွေအကြောင်းဆွေးနွေးတာအားနည်းတယ်ခေယာပေးမှုတွေအားနည်းတယ်ပေါ့အဲ့ဒါတော့ကျွန်တော်တို့အမျိုးသမီးတွေလည်းအများကြီးစံစားနေတယ်အဲ့ဒီအသက်ကိုအကျိုးပေါ့နော်ဆိုတော့ဒီညီလာခံမှာကျမတို့စာရန်ထုတ်သွားတာပို့ရှိတယ်အမျိုးသမီးတွေရဲ့အတန်ကိုပူစားပြုတ်တဲ့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲမှာရောမီနိုင်ငံအစ်စ်ထိရောက်ရှိသွားနိုင်အောင်ရည်ချက်နဲ့ကျွန်တော်ချင်ပါချင်းဖြစ်ပါ
ဖိုရာမာနိုင်ငံရဲ့စီးပွားရေးလူမှုရေးမြေယာနဲ့တရံစာရကဏ္ဍတွေအပေါ်ခြေခံပြီးအမျိုးသမီးတွေအနေနဲ့ဘယ်ရှုတောက်ကနေဘလို့ပါဝင်သိတယ်လဲဆိုတာကိုဆွေးနွေးကြမယ်လို့လည်းမိချယ်ရီဆိုကပြောပါတယ်နိုင်ငံရေးဆွေးနွေးပွဲစစ်စစ်တွေမှာမွန်အမျိုးသမီးတွေရဲ့ပါဝင်မှုမွန်အမျိုးသမီးတွေရဲ့အသံထည့်သွင်းနိုင်ဖို့ဟာအရေးကြီးတယ်လို့မွန်အမျိုးသမီးကွန်ရက်ဦးဆောင်ကော်မတီဝင်မိလူဝီဟန်ကမွန်ဘာသာနဲ့အခုလိုပြောပါတယ
်အရေးကြီးတာပေါ့နော်ဘာဖြစ်လို့လဲဆိုတော့နိုင်ငံရေးဆွေးနွေးပွဲမှာကျမတို့အမျိုးသမီးတွေရဲ့အသံတွေမပါသွားဘူးဆိုရင်ကျမတို့အမျိုးသမီးတွေရဲ့လိုအပ်ချက်တွေကျမတို့အမျိုးသမီးတွေရဲ့လှုပ်ဆောင်နိုင်စွမ်းရှိနေတာတွေမသိနိုင်ဘူးလေဒါကြောင့်နိုင်ငံရေးဆွေးနွေးပွဲမှာအမျိုးသမီးတွေကနေစာတမ်းတစ်စောင်ထည့်သွင်းသွားနိုင်ဖို့ကျမတို့စူးစမ်းလှုပ်ဆောင်နေပါတယ်
မော်အမျိုးသမီးဖိုရမ်ကိုဧပြီ24နဲ့25ရက်နေ့တွေမှာမော်လမြိုင်မြို့ရှိတမကာမိပရိယသိစ္ဆာတင်တိုင်းမှာကျင်းပခဲ့ပြီးနေပယ်အသီးသီးကမော်အမျိုးသမီးအရောက်တရာခါတို့ကတက်ရောက်ဆွေးနွေးခဲ့ကြပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကချင်ပြည်နယ်မှာတပ်မတော်ကနေလူခွင့်ရေးချိုးပေါက်နေမှုနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာရဲစခုခုံရုံးတင်နိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကနေတဆင့်ကချင်လူမှုဖက်စည်း30ဖွဲ့ကနေတိုင်ကြားစာပေးပို့ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မန်ဆာမြွာနယ်ပုတ်ပါယုံဘူးကြီးကျောင်းကစစ်ပေးရှောင်ရွာသား190ကျော်ကိုနေရပြန်ပို့ပေးခဲ့ပြီးဖြစ်ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်တဲ့ဘက်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
ထိုင်းနယ်စပ်ဒေသကစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရတာပါရှင်ဒီစီစဉ်ကိုမနေ့ကဖန်တောက်ကြနေမနေ့ခင်မှာလည်းနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်ပါလိမ့်ရှင်အခုကြာသာပတေးနေ့ညဘက်ထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်ယူအန်ငယ်နျူကလ িয়ার စီစဉ်နဲ့ပတ်သက်လို့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကနေနှုတ်ထွက်ဖို့အမေရိကန်အနေနဲ့မစိုးရဖြတ်ရသေးတဲ့အကြောင်းကာဝေးဝန်ကြီးဂျင်မက်တစ်ကပြောဆိုလိုက်ပါတယ်ဒါပေမဲ့လည်းသဘောတူညီချက်ကိုတိုးတက်အောင်လုပ်နိုင်မယ့်နည်းလမ်းတွေကိုဥရောပမဟာမိတ်တွေနဲ့ပူးပေါင်းရှာဖွေနေကြောင်းအထက်လွှတ်တော်လက်နက်ကန်တပ်ဖွဲ့များရဲ့ကော်မတီကြားနာပွဲမှာဝန်ကြီးမက်တစ်ကဒီကနေ့မှပဲပြောဆိုခဲ့တာပါဝန်ထမ်းချင်းဝင်နဲ့မညီရဲ့လုပ်ရက်တွေအရက်အလွန်ကျွန်းထောက်တယ်လို့ဆိုရဲဆွဆွဲချက်တွေကြောင့်လွတ်တော်အမတ်တွေစုံစမ်းစစ်ဆေးတာခံရတဲ့အိမ်ပြိုရဲ့တမတော်ရေတက်ဒုတိယဘူချိုကြီးရော်နီချက်ဆန်ဟာအမေရိကန်ပြည်အစိုးရစစ်မှုထောင်ကြီးရဲ့ဝန်ကြီးဖြစ်အစိုးပြုခံထားရကနှုတ်ထွက်လိုက်ပါတယ်အမည်စင်းတင်သွင်းခံရသူဖြစ်ကနှုတ်ထွက်ကြောင်းကြေညာချိန်မှာပဲသူ့ပေါ်ဆွဆွဲချက်တွေကမမှန်ကန်ကြောင်းလည်းညင်းဆိုထားခဲ့တာပါတောင်နှမြောက်ကိုရီးယားနဲ့နိုင်ငံခြားစစ်မဲ့ဆောင်ဒေသမှာနိုင်ငံခေါင်းဆောင်တွေရှက်ရှက်ပါပါထိသီးဆွေးနွေးပွဲမနေ့ပံကျင်းပရမှာတောင်ကိုရီးယားသမ္မတမွန်ဂျင်ဟီကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ကိုကြိုဆိုနှုတ်ဆက်ဖို့အစီအစဉ်ထားပါတယ်။ထိသီးတွေ့ဆုံမှုအစီအစဉ်အသေးစိတ်ကိုတော့တောင်ကိုရီးယားသမ္မတရဲ့အရာရှိချုပ်ကဒီကနေ့မှပဲထုတ်ပြန်ခဲ့တာပါ။လူခွေချုပ်ပါမှုရဲ့ကျူးလွန်မှုဆွဆဲချက်တွေနဲ့မြန်မာနိုင်ငံကိုဆက်လက်နဲ့အုံဆောင်တင်ပို့မှုတွေပေါ်တားမြစ်ချက်ကိုဥရောပသမဂ္ဂ EU ကနောက်ထပ်တစ်နှစ်တည်တံ့ထုတ်လိုက်ပါတယ်။လူခွေချုပ်ပါမှုတွေကျူးလွန်တဲ့လွန်ကျိုးတပ်ဖွဲ့တွေကတာဝန်ရှိသူတွေပေါ်တန်ခတ်အရေးယူနိုင်မှုလည်းပြင်ဆင်နေပါတယ်။ဆက်လက်နဲ့တွေပြည်ရင်းကဖိနှိပ်မှုတွေမှာအသုံးပြုနိုင်တဲ့ပစ္စည်းတွေစစ်တပ်ကိုတင်နှံပို့ချမှုတွေဆက်သွယ်ရေးလုပ်ငန်းတွေကိုစောင့်ကြည့်နေတဲ့ကိရိယာတွေတင်ပို့မှုတွေကိုတားမြစ်ဖို့ EU ကဒီနေ့ပဲဆုံးဖြတ်ခဲ့တာပါ။လူခွေချုပ်ပါမှုတွေထပ်မံကျွလွန်နေဆိုရင်မြန်မာလူငယ်တပ်ဖွဲ့တွေကိုတရားအရေးယူနိုင်မှုလည်းပြင်ဆင်နေပါတယ်
။ဂျာတာပရင်းနေညာဘက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Audrey Bridges ဖြစ်ပါရဲ့ရှင်။မနေ့ဖန်တောက်ကြနေမနေ့ခင်မှာကျမ်းမာရေးနဲ့တိုင်းရင်သတင်းလွှာပြန်လည်ထုတ်လွှင့်ချက်တွေနားဆင်ရပါမယ်။လိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်ကြပါရဲ့ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.